Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဒီဇင်ဘာလ22ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 48တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါရဲ့ရှင်။ကျွန်မခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါပဲရှင
်။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုကိုရဲမင်းထုံးနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။ဒါမှမဟုတ်ထရမ့်ပါလှူတော်နှစ်ယောက်ပေါင်းကွန်ကရစ်မှာ၈နှစ်ဖေဖော်ဝါရီလ၄ရက်နေ့နိုင်ငံတော်အခြေပြမင်ခွန်းပြောမှာဖြစ်ပါတယ်။ဘာသာရေးတစ်လောက်ခွင့်နဲ့ပတ်သက်ရင်မြန်မာနိုင်ငံကိုစိုးရိမ်ရတဲ့နိုင်ငံတစ်ခုအဖြစ်အမေရိကန်ကဆက်ပြီးသတ်မှတ်ပါတယ်။မြန်မာစီးပွားရေးဖွံ့ဖြိုးမှုတည်ငြိမ်လာပြီဖြစ်ပေမဲ့သတိထားရမယ့်အခြေအနေတွေရှိနေတော့မယ်လို့ IMF ကပြောပါတယ်။ဒီသတင်းတွေနဲ့ဒုတိယစစ်ဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ခုမနက်ဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကုလသမဂ္ဂအစည်းအဝေးခန်းစာနဲ့ပတ်သက်လို့ပြည်ပရောက်မြန်မာနယ်ပွားတွေရဲ့တုံ့တက်ချက်တွေအခုလိုနားဆင်နိုင်ပါတယ်။
နံပါတ်1အချက်ကအသက်12နှစ်ပြည့်ပြီးတဲ့ကလေးတွေမှတ်ပုံတင်လျှောက်ထားတဲ့နေရာမှာလူမျိုးရေးတို့သွေးနှောဆိုတာတွေနဲ့ခွဲခြားဆက်ဆံပြီးတော့နိုင်ငံသားမှတ်ပုံတင်လျှောက်ထားတဲ့နေရာမှာလည်းအခက်အခဲများစွာနဲ့
ကနေဒါမှာနေထိုင်တဲ့အစ္စလမ်ဘာသာဝင်ဦးညွန့်လှရဲ့တုံ့တက်ချက်နဲ့အတူနားဆင်နိုင်ပါတယ်။အဲဒီနောက်ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေဟာအလုပ်သမားအေဂျင်စီတွေရဲ့မမှန်မကန်လုပ်ရတွေကြောင့်ဘယ်လိုဒုက္ခတွေ့နေရသလဲဆိုတာနဲ့အတူအမေရိကန်အစိုးရနဲ့နည်းပညာကုမ္ပဏီတွေကြားက2019ခုနှစ်အတွင်းဆက်ဆံရေးအခြေအနေတွေအကြောင်းနှစ်ချုပ်ကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့ထိုက်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရဲမင်းထွန်းတို့ကပြောပြပေးပါမယ်ရှင
်။2020ပြည့်နှစ်ဖေဖော်ဝါရီလ4ရက်နေ့ကွန်ဂရက်လွှတ်တော်မှာနိုင်ငံတော်အခြေပြမင်ခွန်းပြောဖို့အော်လူဒေါ်ဥက္ကဋ္ဌအနန်စီဘလူးစီကဖိတ်ကြားတာကိုသမ္မတဒေါ်နယ်ထရမ့်ကလက်ခံထားတယ်လို့သမ္မတအင်ဂျီရောကတောက်ကြနေမှာပြောပါတယ်။လွှတ်တော်နှစ်ရပ်ပေါင်းကွန်ကရစ်တွင်2020ပြည့်နှစ်ဖေဖော်ဝါရီလ4ရက်အင်္ဂါနေ့၌သမ္မတအနေဖြင့်နိုင်ငံတော်အခြေပြမိန့်ခွန်းပြောကြားရန်မိမိတို့ရဲ့အခြေခံဥပဒေကိုလေးစားသမှုပြုသည့်သဘောထားဖြင့်ဖိတ်ကြားပါသည်လို့မစ္စစ်ဘလူးစီကသမ္မတစီပို့တဲ့စာထဲမှာရေးထားပါတယ်။အော်လူဒေါ်ဥက္ကဋ္ဌရဲ့ဖိတ်ကြားချက်ကိုသမ္မတထရမ့်ကလက်ခံထားပြီးလို့အင်ဂျီရောပြောခွင့်ရဟိုဂန်ကစ်လီကပြောပါတယ်။သမ္မတထရမ့်ကိုတရားစွဲဆိုမဲ့စွဲချက်နှစ်ခုကိုပြီးခဲ့တဲ့ဗိုလ်ထူးနေကမဲခွဲအတည်ပြုခဲ့တဲ့အော်လူဒေါ်စီဝေးခမ်းမှမှာပဲသမ္မတထရမ့်မင်ခွန်းပြောရမှာပါသမ္မတထရမ့်မင်ခွန်းပြောမဲ့အချိန်ဟာအထက်လွှတ်တော်မှာသူ့ကိုတရားစစ်ဆေးနေတဲ့အချိန်ဖြစ်နိုင်ပါတယ်2019ခုနှစ်နိုင်ငံတော်အခြေပြမင်ခွန်းပြောတဲ့အချိန်တုန်းကမစ္စစ်ဘလူးစီဟာလိုလာတဲ့ပို့ပြီးတော့ဟန်လုတ်လက်ခုပ်တီးပြီးသမ္မတကိုလှောင်ခဲ့ပုံရပါတယ်အမတ်တွေအားလုံးလက်ခုပ်တီးကြတဲ့အချိန်မစ္စစ်ဘလူးစီကသမ္မတဘက်ကိုသူ့လက်တွေဆန်တန်းပြီးနှုတ်ခမ်းကိုတင်းတင်းဆိတ်သမ္မတကိုတက်တက်ကြည့်ပြီးတော့လက်ခုပ်တီးခဲ့တာပါအဲ့ဒီအချိန်ကလေးကစလို့သူတို့နှစ်ယောက်ကြားဆက်ဆံရေးစပြီးအဆင်မပြေဖြစ်လာတာ
ပါ။မြောက်ကိုရီးယားနဲ့နျူကလ িয়ার ရေးဖြေရှင်းရမှာလိုအပ်ရင်တိုက်ခိုက်ဖို့အစဉ်သင့်ရှိနေတယ်လို့ American ထိပ်တန်းတာဝန်ရှိသူတွေကပြောပါရယ်။ဒါပေမဲ့ဒီလိုတိုက်ခိုက်ရမယ့်အခြေအနေကိုရှောင်ရှားနိုင်မယ်လို့လည်းမျှော်လင့်ကြောင်းဆက်လက်ပြောကြပါရယ်။မြောက်ကိုရီးယားတို့ကသူတို့ရဲ့နျူကလ িয়ার အစီအစဉ်ကိုဆွတ်လွတ်ဖို့အရေး American တို့ဘက်ကလိုက်လျောမှုတွေပေးလာဖို့အတွက်ဒီနှစ်ကုန်ကနောက်ဆုံးထားအချိန်ခတ်သက်ပြီးရာသီစံပေးထားသလို American တို့စီကနေလိုက်လျောမှုတွေမရဘူးဆိုရင်Christmas လက်ဆောင်ပေးမယ်လို့လည်းတတိပေးထားပါဗျ။မြောက်ကိုရီးယားရဲ့သူ့ရဲ့ချိန်ချောက်ချက်ကိုတုံ့ပြန်တဲ့အနေနဲ့ American ကာကွယ်ဝင်ကြီး Mark Esper ကကျွန်တော်တို့အနေနဲ့တိုက်ပွဲဝင်ပြီးအနိုင်ရယူဖို့အစဉ်သင့်ရှိနေတယ်ဆိုပြီးတောက်ကြနေကလုတ်တဲ့2019ခုနှစ်ကောင်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။ကိုရီးယားကျွမ်းဆဲနျူကလ িয়ার ကင်းရှင်းရေးအတွက်နိုင်ငံရေးအဖြစ်ရှင်းဖို့နိုင်ငံကသာအကောင်းဆုံးဖြစ်တယ်လို့တော့ဝန်ကြီးအက်စပါကပြောပါတယ်။တခြားထိပ်တန်းကောင်းဆောင်တူဖြစ်သူအမေရိကန်တပ်ဖွဲ့ပူးတွဲစစ်ဦးစီးချုပ်ဖြစ်သူဗိုလ်ချုပ်ကြီးမတ်မိုင်လီကလည်းကိုရီးယားကျွမ်းဆဲဟာအမေရိကန်တပ်ဖွဲ့တွေကိုအစ်စ်မြင့်တက်လန့်ထားတဲ့နေရာတစ်ခုဖြစ်တယ်လို့အမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံမဟာမိတ်တွေအကြားစီးလုံးမှုကလည်းကြောက်စိုက်လို့မှာကြောတယ်လို့ဆိုပါတယ်ခင်ဗျာ
။ထိုင်ဝမ်ဟောင်ကောင်စင်ကြဲနဲ့တိဘက်ဒေသတွေနဲ့ပတ်သက်ပြီးအမေရိကန်ဘက်ကပြောဆိုလို့ဆောင်ချက်တွေဟာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေတယ်လို့တရုတ်သမ္မတရှီဂျင်ဖင်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတောက်ကြနေကပြောတဲ့အကြောင်းတရုတ်နိုင်ငံပိုင်သတင်းဌာနကဖော်ပြပါတယ်။အမေရိကန်ရဲ့အပြုမူတွေဟာတရုတ်ပြည်တွင်းရေးကိုဝန်ရောက်ဆွတ်ဖက်တာဖြစ်တယ်လို့တရုတ်အကျိုးစီးပွားနစ်နာစီပြီးတော့အပြန်အလှန်ယုံကြည်မှုနဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုထိခိုက်စေတယ်လို့သမ္မတရှီကသမ္မတထရမ့်ကိုတယ်လီဖုန်းဆက်ပြောဆိုတဲ့အကြောင်းတရုတ်နိုင်ငံပိုင်သတင်းဆင်ဝါသတင်းဌာနကပြောပါတယ်။ကောင်းဆောင်နှစ်ယောက်ကြားပြောဆိုတာတွေကနေရထားတဲ့အရေးကြီးတဲ့နှစ်ဖက်သဘောတူညီချက်တွေကိုအမေရိကန်အစိုးရအနေနဲ့အလေးနဲ့အကောင့်ထဲဖော်မယ်တရုတ်ရဲ့စိုးရိမ်ချက်တွေကိုအထူးအလေးထားဂရုစိုက်မယ်နိုင်ငံဆက်ဆံရေးနဲ့အရေးကြီးတဲ့ကိစ္စရပ်တွေအနှောက်အယှက်မဖြစ်အောင်တားဆီးမယ်လို့တရုတ်နိုင်ငံကမျှော်လင့်နေကြောင်းသမ္မတရှီကသမ္မတထရမ့်ကိုပြောတယ်လို့စင်ဝါသတင်းဌာနကဖော်ပြပါဗျာ
American Akata set up at the Pueblo to Down Mone. American Asuya when Andre, Claim Yipuajing, Santa Paja, Queen Yuan Bibo, Ubidi Pawane, Ubidi Mujandiago, Lama Yi to Domel, American the Madonna Trump got Taujani Mapiore. American Dollar, Konya, Tons a ship billion Yatare, Kagoim Huara Sanya di Ubidi Django, Democratic Tincho Tare, American Old Dog, Pira Baga, Deep U Begin and Out, Deeper Inganima, Republican, Yazu Tincho Tare, American Tetlo Dog, Celebi, Deep U Begin Awa. The Ubidi Mujanha, Claim Yipuajing. American Asuya Wenandre, Mibarigo, Senaba Jacquin Bema, Democratia, Subu Jene, American Tapuadia, Setapam Yak in Azu Pilame, Agatha Sitapu Puzie, Tamara Tramia, Subu Janakuja, a pair you look tired at Donzi de Pawamare. The American Agatha Dapua, Nippon Chalse Jordan, American Sita to a tip Puzi like the Nausumbo, Sitapu at Kupilama Pietalo. The American American Asuya Wenandre Hale, Senaba Jacquin Yipuajing, Quinkazaguengo, American Tamima, Pramazonji Yashima Pipark.
VOA American Damanapem Yamavada season ago, Manetown Igani Kononaiti, Lidomida Donzani Kilohats Kotonga, Lidomida Lise Kilohats Conle Shitonia, Lidomida Lise Shi Kilohats Chouting Adonane, Dudiana Iwama, Lila Mida Tiakuze, Kilohats Tinga Kungarogani, Tolman Binibarisha.
Uigani, Sanimene Pedrinu Dai Celebu Bianibari. American Bidon Zuga Nissan to Biande, Badai Lulakun Sanya Singa Zarema, Mimanangu, Sue Yaranangan Sin is set at Havari. Ranguya Guza Shikuni, Nangaga, Badai Lulakun Ubrija, Mimanangan Bawin and Chuma, Badai Lulakungu, Senator Chupon Ide, Sabi Chupo Dari Gule, Labai Gini Delu, Singazama, Popiat Havari. Nangaga, Lukun Chupo Duribo, Yu Bangushide, Global Magnitsky Ubrine, Gilarema, Luboku, Chosa Shiyone, Nanga Kunangu, Agri Lai Samu, Lukun Chupo Murine, Yu Geragule. American and Jaitanaga Topian at Singa Zarema Popia Tabari. Rowena Moslemu Abdi, Pada Yan at Lumio Yaja Lunezu Rebo, so you are a loop when you chop on Murijo, Namaseta Gonson, Liago, Yeju Gerago, Uma Pitabari. Penny Amamaso, Luraha, Go Yungi Gogore Dai, Lulla Lunit and when she hello American Pironzuga, Yungi John and Popia Tabari. A chicken when you go chop on the Nangandre, a poor Zirigo, throw low yard to a Dawon Kan of American Sabi Lodo Melule, Dizamala Sashi and Nizuan and Topian Jama Popia Tabari. ဝါလုံးဆိုင်ရာလူခွင့်ရေးချိုးဖောက်မှုဥပဒေအရဒီဇင်ဘာလ၁၀ရက်နိုင်ငံတကာလူခွင့်ရေးနေ့ကမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းအမှတ်
29 To the pin, Jinanet the Bama Dangwiga, Wingwe de Jow, Natal Sakon, Natal Sesha Banae Nema, Pumbiumuno, Chowdama Liagan Ushiagani, Natal Sesha Natal Saku Bananemaro, Chowdama Nayagan Ushime Lule Kaman Tavare. Piba Daya Yinimuna Murimaro, Shin in Natal Nese, Yuka Pueshini de Dre, Yinimunan Dure, the Dita Sound Gini Raja, Bajade in Nidrita, Yonega Jow Le Piosu Tarava. Sibai Pumyomu de Saint Komuku Pide, Banae Lungwe Gaha Jagale, Yinta Nika, Thong Yagan on the Shiagani, Thong Dataman Gayagan on Titola, Rule Popia Tavare, Banae Donzi Lonamu Mashigaye, Pirama Sibai Anne Nangalo, Pansenepian Lady Saupune, Yeni Marti Muri, Janjani Mesoile, Banae Ganama, Anne Shine Nine Lule Piovare, Rakan Pinema, Lungjo Petanane, Ludajin Sanabusaya Jaderia, Time Be Sibai de Saint Komuku Pitnese Shine Biro, Kabatawan Kondo Itema Muri. Zigwa Matijin Mure, Yinazem Yinda Murine, Tuning a Siway to the Munuke Muriale, Yamaning a Siway for Jacket Lanija, IMF got three big tower.
In Yanagama, Maja digging up Yatalide, Nanganapi Musaya Uri Debo, Congress and Abja Borigu, Yedapoga Bikan in Ninajo, this on to Celio Shidobi Pibi, Pansi Kanaya Duga, Diron Jovavi, Ojitolani, the Sanapja Wavi, Jadwa on Juzare Nine. New Delhi Mural Chunia Rinet Chamu Jirima, Ludu Sue Wari Maloya Bulu, Yedapoga, Pipin Tara, Taujaniga, Tongyan Nau Tabi Pitalu, Internet Sato Yuru let Tatau Tavare. Taujani would be Sudamori Bidanau, Indianangama, Jizombri to Kupide, နယူးဒီလီမြို့တော်ကဂျာမားမာစစ်ဘလီတွင်းနဲ့အပြင်ကလေကတဲ့တွေမှာလူထောင်ပေါင်းများစွာရပ်ပြီးဆန္ဒပြပါတယ်။ဆန္ဒပြသူတွေဟာအိန္ဒိယအလံတွေကိုဝေယမ်းပြီးအစိုးရဆန့်ကျင်ရေးနိုင်ငံသားဖြစ်မှုဥပဒေကိုဆန့်ကျင်ရေးကြွေးကြော်သံတွေအော်ဟစ်ကြပါတယ်။ဒီဥပဒေဟာမွတ်စလင်တွေကိုဘေးဖယ်ထုတ်ပြီးအိန္ဒိယနိုင်ငံရဲ့ဘာသာရေးနဲ့ကင်းလွတ်တဲ့အခြေခံဥပဒေကိုချိန်ချောက်နေပြီးတော့ဟိန္ဒူနိုင်ငံတစ်ခုဖြစ်လာအောင်လုပ်နေတာလို့ဝေဖန်သူတွေကပြောပါတယ်။တောက်ကြနေကပဲနယူးဒီလီမြို့တော်ကဂျာမီယာမီလီယာအစ္စလာမီယာတက္ကသိုလ်ပြင်ပမှာလူ1000လောက်စုဝေးဆန္ဒပြပါတယ
်။ဥရောပသမဂ္ဂအဖွဲ့ကနေဗြိတိန်နိုင်ငံနှုတ်ထွက်ရေး Basic Science ဥပဒေမူကြမ်းတရက်ကိုတရက်ဒုတိယအဆင့်ဆွေးနွေးချက်ကိုဗြိတိရှ်ပါလီမန်အမတ်အများစုကတောက်ကြနေကထောက်ခံအတည်ပြုလိုက်တာကြောင့် January 31ရက်နေ့မှာအပြစ်သတ်နှုတ်ထွက်နိုင်ဖို့ကြိုးပမ်းနေတဲ့ဗြိတိန်ဝန်ကြီးချုပ် Boris Johnson အတွက် Basic ပထမခြေလှမ်းအောင်မြင်မှုရရှိသွားခဲ့ပြီဖြစ်ပါတယ်။ဗြိတိရှ်ဥပဒေပြည်အမတ်တွေကဒီဥပဒေကြမ်းဆိုင်ရာဒုတိယဆွေးနွေးချက်ကို358မဲ234မဲနဲ့အတူတူပြုခဲ့တာကြောင့်နှစ်ပေါင်း40အတွင်းဗြိတိန်နိုင်ငံအတွက်အကြီးအကျယ်ဆုံးမူဝါဒအပြောင်းလဲကိုချော့ချော့မွေ့မွေ့အကောင့်ထည့်ဖော်နိုင်ရေးလမ်းပွင့်သွားခဲ့ပြီဖြစ်ပါတယ်။2016ခုနှစ်ကပြည်လုံးကျွတ်မဲဆန္ဒခံယူပွဲနဲ့ဗြိတိန်နိုင်ငံသားတွေဥရောပသမဂ္ဂကနေနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ကြပြီး3နှစ်ကျော်ကြာမရေရာမတေချာမှုတွေဖြစ်နေခဲ့ပြီးနောက်အခုတော့ဇန်နဝါရီလမှနှုတ်ထွက်ဖို့တေချာသွားပြီဖြစ်ပါတယ်။အခုအချိန်ဟာအရင်ကပြောခဲ့ကြတဲ့ထွက်မလားနေမလားဆိုတဲ့ဇာတ်ကားတွေကိုအပထားပြီးရှေ့ကိုဆက်လျှောက်ရမယ့်အချိန်ဖြစ်သလိုပြန်လည်ရှင်သန်လာမယ့်နိုင်ငံသစ်ဖြစ်တဲ့ဒစည်းတလုံးနဲ့သော United Kingdom အတွက်အတူအလုပ်လုပ်ရမယ့်အချိန်ဖြစ်တယ်လို့လည်းဝန်ကြီးချုပ် Johnson ကဒီဥပဒေမူကြမ်းကိုမဲမခွဲမီပါလီမန်မှာပြောကြားခဲ့ပါတယ်။ဒီဥပဒေနောက်ဆုံးအဆင့်ကို January 9ရက်နောက်ဆုံးထားပြီး British Outlook တော်ကအတည်ပြုရမှာဖြစ်ပါတယ်။အဲ့ဒီနောက်ရက်တစ်ပတ်သုံးပတ်အကြာမှာ British Outlook တော်ကအတည်ပြုရမှာဖြစ်ပါတယ်ခင်ဗျာ။
ဟောင်ကောင်ဒီမိုကရေစီရဲ့လူရှားသူတွေအတွက်ရမုံငွေရှာတဲ့ Bright အဖွဲ့တစ်ဖွဲ့ရဲ့ရမုံငွေဒေါ်လာ6သန်းလောက်ကိုဟောင်ကောင်ရုပ်တဖွဲ့ကထိန်းချုပ်လိုက်တယ်လို့အဲ့ဒီအဖွဲ့ကအဖွဲ့ဝင်4ဦးကိုလည်းဖမ်းလိုက်ပါတယ်။ဒါဟာဆန္ဒပြလှုပ်ရှားမှုကိုဖြိုခွဲဖို့နဲ့ဂုံတိခါကြဆင်းစီဖို့လုပ်တာလို့ဥပန်သူတွေကပြောပါတယ်။ဆန္ဒပြသူတွေအတွက်ဥပဒေရေးနဲ့ကျန်းမာရေးဆိုင်ရာကုန်ကြမ်းစည်းတွေရှာဖွေတဲ့ Spark Alliance HK အဖွဲ့ဟာငွေမဲခေါ်ဝါချတဲ့အဖွဲ့လို့ဟောင်ကောင်ရဲကကြာသပတေးနေ့မှာဆွဆဲပါတယ်။ရုပ်တဖွဲ့လို့ရကို Spark Alliance အဖွဲ့ကပြစ်တင်ရှုတ်ချပြီးအနာဘိုင်းတွေဟာသူတို့အဖွဲ့ကိုဂုံတိခါချဖို့အတွက်လှုပ်ကြံဆွဆွဲတာဖြစ်တယ်လို့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်ခင်ဗျာ
ဒီဇင်ဘာလ27ရက်စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်အခုနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးကုလသမဂ္ဂကထုတ်တဲ့မြန်မာပြည်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာအပေါ်မှာရှုမြင်သုံးသပ်ချက်တချို့ကိုနားဆင်ကြရမှာပါမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ဟာစိုးရိမ်စရာအခြေအနေမှာရှိနေတဲ့ဆိုတာမှန်တဲ့အကြောင်းပြည်ပရောက်နိုင်ငံသားမြန်မာနိုင်ငံသားတချို့ကသုံးသပ်ပါတယ်။ဒါပေမဲ့ဒါဟာအစိုးရရဲ့မူဝါဒနဲ့မသက်ဆိုင်ဘူးလို့ရှုမြင်သူတွေလည်းရှိကြပါတယ်။အမေရိကန်ကနှစ်စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာထွက်ပေါ်လာပြီးအခုလိုပြောလိုက်ကြတာဖြစ်ပါတယ်။ဒီအကြောင်းကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။အမေရိကန်အစိုးရကဒီဇင်ဘာလ20ရက်နေ့ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာထဲမှာမြန်မာနိုင်ငံကိုစိုးရိမ်ရတဲ့နိုင်ငံများစီးရင်မှာဆက်လက်ထည့်သွင်းထားပါတယ်။1998ခုနှစ်ကချမှတ်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံအပါအဝင်နိုင်ငံတချို့မှာဘာသာရေးလွတ်လပ်ခွင့်စနစ်တကျချိုးဖောက်ခံရတယ်ချိုးဖောက်မှုတွေဆက်ဖြစ်နေပြီးဒါကိုအစိုးရကလက်ပိုက်ကြည့်နေတယ်လို့အစီရင်ခံစာမှာဖော်ပြထားတာပါ။မြန်မာနိုင်ငံမှာအထူးသဖြင့်တော့ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာရောအခြားလူနည်းစုဘာသာဝင်တွေအပေါ်မှာပါဘာသာရေးအရလူမျိုးရေးအရဆိုးရတဲ့လူအခွင့်အရေးချိုးဖောက်မှုတွေလုပ်ခဲ့တာကြောင့်တက်မတော်ခေါင်းဆောင်၄ဦးကိုအမေရိကန်ကအရေးယူဒဏ်ခတ်ခဲ့တာကိုဥပမာပေးဖော်ပြထားပါတယ်။ကမ္ဘာလုံးဆိုင်ရာလူအခွင့်အရေးချိုးဖောက်မှုဥပဒေအရဘူဂျုံမူကြီးမင်းအောင်လှိုင်အပါအဝင်ဒုဗိုလ်ချုပ်မူကြီးဆိုဝင်းအမှတ်69ချေလင်တက်မမှုဘူဂျုံတန်းဦးနဲ့33ချေလင်တက်မမှုဘူဂျုံအောင်အောင်တို့ကိုအမေရိကန်ဗန္နာရေးဌာနကနိုင်ငံတကာလူအခွင့်အရေးနေ့ဒီဇင်ဘာ10ရက်နေ့မှာဒဏ်ခတ်အရေးယူခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံကတော့ဘာသာရေးလွတ်လပ်ခွင့်မရှိဘူးဆိုတဲ့အချက်ကိုပယ်ချထားပါတယ်။အမေရိကန်အစိုးရရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာဟာမြန်မာနိုင်ငံရဲ့လက်တွေ့အခြေအနေကိုထင်ရှားစေပါသလား။အစ္စလာမ်ဘာသာဝင်တဦးဖြစ်တဲ့ကနေဒါနိုင်ငံမှာနေထိုင်သူဦးညွန့်လှကအခုလိုရှင်းပြပါတယ်။
အတော်မှန်ပါတယ်မြန်မာနိုင်ငံထဲမှာအစ္စလာမ်ဘာသာဝင်တွေအနေနဲ့ခွဲခြားဆက်ဆံတာတွေကအများအများရှိတယ်ဗျအစ္စလာမ်ဘာသာဝင်နိုင်ငံသားတွေကပတ်စို့ပေါ့ဗျာနိုင်ငံကူးလက်မှတ်တွေလုပ်တဲ့နေရာမှာတော်တော်အခက်အခဲရှိတာတွေအကန့်အသတ်တွေရှိတာတွေ့တယ်နောက်နံပါတ်2အချက်ကအသက်7နှစ်ပြည့်ပြီးတဲ့ကလေးတွေမှတ်ပုံတင်လျှောက်ထားတဲ့နေရာမှာလူမျိုးရေးတို့သွေးနှောဆိုတာတွေနဲ့ခွဲခြားဆက်ဆံပြီးတော့အခက်အခဲများစွာနဲ့ တွေ့နေရတယ်နောက်တစ်ခါအခုပလီရောင်းတွေတော်တော်များများပေါ့ဗျာပိတ်ဆို့ခံထားရတယ်အခုနေရခိုင်ဒေသမှာရှိတဲ့ပလီတွေဆိုတော်တော်လုံးဝဖွင့်မပေးဘူးစာတင်ကြောင်းတွေဖွင့်မပေးဘူးဒါမျိုးတွေရှိလာတယ်နောက်တစ်ခါဘာသာပေါင်းစုံစုပေါင်းပြီးတော့အခမ်းအနားအစီအစဉ်မျိုးတွေတချို့ကိစ္စတွေမှာတော့ပိတ်ပင်တာရှိတယ
်အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်အော်ဘာနီမြို့ဓမ္မဝါဒီအောင်မြင်မင်္ဂလာကျောင်းကနိုင်ငံရေးအကျဉ်းသားဟောင်းဆရာတော်ဦးဇဝနကတော့ဒီနှစ်အစောပိုင်းမြန်မာနိုင်ငံမှာမဘာသာအစွန်းရောက်တန်ကအပွဲရဲ့လှုပ်ရှားမှုတွေအားကောင်းခဲ့တာကြောင့်ဒီအချက်ပေါ်အခြေခံပြီးအမေရိကန်ကအစိုးရခံစားရေးဆွဲခဲ့ပုံရာကြောင်းတုံ့ပြန်ပါတယ
်တစ်ခါတော့ကတော့မဘာသာဆိုတဲ့အဖွဲ့အစည်းကိုပြည်ဝင်ပြီးပါဇက်တီဝင်ပြီးတော့လွတ်လပ်လှုပ်ရှားခွင့်ပြုခဲ့တဲ့အချိန်ခါအောင်ကဘာသာကြားဖြစ်တဲ့အထူးသဖြင့်မွတ်စလင်တွေရဲ့လှုပ်ရှားမှုတိုင်းကိုလှုပ်လို့မရအောင်အကြီးကျယ်ကိုအသုံးချပြီးနိုင်ငံရေးအမြတ်ထုတ်ဖို့ကြိုးစားခဲ့တဲ့အချိန်တစ်ခုရှိခဲ့တယ်ဆိုတာပြောကြတယ်အဲ့ဒီအချိန်ဟာမတည်ပဲနဲ့ဒီဘက်အစိုးရလက်ထက်ရောက်တဲ့အခါမှာဒီအစိုးရကလည်းအဲ့လိုပဲဖိကျတယ်ဆိုတော့အဲ့ဒီရဲ့အချိန်ရိုက်ခတ်တယ်လို့ပဲဦးဇင်းနေနဲ့ပြင်တယ်တနိုင်ငံလုံးအစိုးရတည်းရဲ့လောကနေပြီးတော့အဲ့ဒီဘာသာကိုနှိကွက်တာ
ဒါပေမဲ့လည်းခရီးယန်ဘာသာဝင်အများစုရှိတဲ့ချင်းပြည်နယ်လိုဒေသမျိုးမှာတော့ဝုတ်ပြူစုရောင်းပွဲတွေကနေဖျားချောင်းဆောက်တဲ့လှုပ်ဆောင်မှုတွေအထိအာဏာပိုင်တွေရဲ့ပြည်ပင်တားဆီးမှုတွေအခုချိန်ထိခံနေရဆဲဖြစ်ကြောင်းအမေရိကန်အင်ဒီယားနာပြည်နယ်ကခရီးယန်ဓမ္မတရားပြဆရာဦးဟရမန်းကထောက်ပြပါတယ
်ဗမာပြည်မှာတရားမျှတမှုမရှိဘူးဆိုတော့ကျွန်တော်ယူကြည့်တယ် Populous Christian တွေအတွက်လဲဖျားเจ้าတွေဆောက်ရခြင်းမှာအစုရမပူတင်နေမပြီးဘူးတချို့ဆိုရင်ဖျားเจ้าဆောက်တဲ့နေရာကိုလဲသူတို့ pick ထားတာရှိတယ်နောက်ပြီးတော့ဒီခရီးယန်တွေကအိမ်မှာအစုလဲနဲ့ fellowship ပေါ့နော်သူတကွာရှူတောင်းတယ်တချင်းစုတယ်ဒါမျိုးတွေကို pick ပင်ထားတာများရှိတယ် now missionary evangelita on tanson and its chimba picking thara mya shi de now bro bama be bahu asuya ka tondan thana tu badai ye twat tu ngwi chi chi thop thara le tu buddha bada twat be tu tong de badai freedom ma shi ja bu
lu dai ha be niya ma ma so ko yong ji ya ko lut lat swa ko kwe kwen shi de lo american pi taw su ka yong ji chang asin khan sa ma phop ya tha ba de badai ne a che kan lu akhwin ye de ko chho phaw de nai ngan ni ne a pwe si de ko သူတို့ရဲ့လောက်ရက်တွေအတွက်တာဝန်ခံစေဖို့အမေရိကန်ကဆက်လက်ဆောင်ရွက်သွားမယ်လို့ဒီဇင်ဘာ18ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်နေစေစိုးရိမ်ရတဲ့နိုင်ငံစီးရင်ထဲမှာဖော်ပြခံရတဲ့နိုင်ငံတွေကတော့မြန်မာအပြင်တရုတ်၊ Eritrea ၊ Iran ၊ North Korea ၊ Pakistan ၊ Saudi Arabia ၊ Tajikistan နဲ့ Turkmenistan နိုင်ငံတွေပါဝင်ကြပါတယ်ခင်ဗျာ။
ရာရှင်များရှင်မကြခင်မှာပဲ2019ခုနှစ်ကုန်ဆုံးပြီး2020နှစ်သစ်ကိုကူးပြောင်းတော်မှာပါပြီးကြတဲ့နှစ်ထဲမှာတော့မြန်မာနိုင်ငံကလူ့ခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာအထူးတရားတစ်ပေါင်ရင်ဆိုင်ခဲ့ရတယ်လို့ပြည်တွင်းစစ်မှီးလဲတကြောပြန်တောက်လောင်ခဲ့ပါတယ်ပြီးကြတဲ့နှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးလူ့ခွင့်ရေးပြည်တွင်းငြိမ်းချမ်းရေးအခြေအနေတွေဟာအတက်နဲ့အကျဘယ်ဘက်ကိုဦးတည်ခဲ့ပါလဲသင်ကန်းစာယူစရာဘာတွေများကြံခဲ့ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကအကျိုးဆိုပါတယ်ရှင
်။ဒီကနေ့ညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။အခုနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့ထိုင်းနိုင်ငံမှာသွားပြီးတော့အလုပ်လုပ်ကြတဲ့မြန်မာအလုပ်သမားတွေဘလို့အခက်အခဲတွေနဲ့ရင်ဆိုင်နေရသလဲဆိုတာလည်းပြောပြပေးပါဦးမယ်။မြန်မာနိုင်ငံကနေထိုင်းနိုင်ငံကိုတရားဝင်အလုပ်သွားလုပ်ကြတဲ့အလုပ်သမားတွေဟာအလုပ်ရှာဖွေရေးကုမ္ပဏီတွေရဲ့မမှတ်မကန်လုပ်မှုတွေကိုတရားစွဲဖို့စီစဉ်နေပါတယ်။နှစ်နိုင်ငံနားလည်မှုစာချုပ် MOU နဲ့အလုပ်လုပ်ဖို့သွားပေမဲ့အဆင်မပြေတာကြောင့်မြဝတီဘက်ကိုပြန်လာရတဲ့အလုပ်သမား60ဝန်းကျင်လောက်ရှိနေပြီးထိုင်းအကျဉ်းထောင်မှာတလနီးပါးဖမ်းဆီးချုံနှောင်ခံရသူတွေလည်း30ဝန်းကျင်လောက်ရှိနေတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံသဘောတူစာချုပ်နဲ့တရားဝင်လာကြတဲ့လူ့သမားတွေဟာ လူသမားတွေကိုတာဝန်ယူမှုတာဝန်ခံမှုအားနည်းတဲ့နှစ်ဖက်ကုမ္ပဏီတွေကြောင့်ထိုင်းနိုင်ငံထဲမှာပဲထောင်ကျခံရတဲ့အထိညှဉ်းပန်းမှုတွေဖြစ်ခဲ့ရတာပါ MOU နဲ့ထိုင်းနိုင်ငံတဲ့အလုပ်လာလုပ်တဲ့အလုပ်သမား20လောက်ကတော့ဒီရက်ပိုင်းအတွင်းနေရက်ပြန်ပြီးကုမ္ပဏီတွေကိုတရားဆက်ဆိုတိုင်ကြားမှုတွေလုပ်ခဲ့တယ်ဆိုပြီးထိုင်းရောက်မြန်မာလူသမားတွေကိုအကူအညီပေးနေတဲ့အလုပ်သမားကူညီရေးအဖွဲ့ AAC မဟာမိတ်အဖွဲ့ရဲ့ဒါရိုက်တာကိုခိုင်ကြီးက VOA ကိုခုလိုပြောပါဗျာ
အလုံးပေါင်းဆိုရင်တော့လူ60ကျော်ပါဗျာအခုတော့ပြန်မလာဘူးကျွန်တော်တို့ဒီလိုလာတဲ့အဖွဲ့တွေတော့ကျွန်တော်ပြုပေးနိုင်တာလေသူတို့ကသမာဓိကကုန်လေရတယ်ရောနော်ဒါလည်းပို့လိုက်တာစီရင်ဝင်ပို့လိုက်တာပို့ပြီးတော့သူတို့ကဒီထိုင်းဘက်ကကုန်လေရနေပြီးတော့သတ်မှတ်ထားတဲ့နေရာကိုမရောက်ဘဲနဲ့သူတို့ကောက်ရောက်ချင်းအဲ့ဒီဘောလာဆောင်သူ့မှာပတ်ထားရင်းနဲ့လဝကတွေကလာပြီးတော့ခန်းရင်းနဲ့ပါသွားတာအဲ့တော့ပါသွားတဲ့ခါကျတော့သူတို့ကခလေးတွေကဘယ်သူမှတောင်းကြလို့မရဘဲနဲ့ထောင်ထဲကိုကျရောက်လာတာပေါ့ထောင်ထဲကိုကျရောက်လာပြီးတော့ပြပေါင်း20လောက်ကြာမှသူတို့ကအင်ဂျင်စီတွေကနေပြီးတော့လိုက်ပြီးတော့ဖြည့်ရှင်းတယ်။တန်ရာရှိလိုက်ဖြည့်ရှင်းတော့သူတို့က29ရက်လောက်ပေါ့ထောင်ကြသွားတာ။ဟု
တ်ပေါ့
။ထောင်ကြသွားတော့ခလေးတွေကလည်းအစုတ်ခလေးတွေပြန်တယ်ဆိုတော့အဲ့ခလေးတွေလည်းမျက်နှာကြီးတွေပြေးတယ်။အစုတ်ခလေးတွေလည်းမပြန်နဲ့အလုတ်လုတ်ပါဆိုတော့သူကလည်းတန်ရာရှိရဲ့နားချတော့အလုတ်တော့လုတ်တာ။အလုတ်တော့လုတ်တဲ့အခါကျတော့လည်းပထမ2လ3လမှပတ်စံရတယ်။ကျွန်တော်တို့ကြည့်မလာခင်မှာ2လလောက်မှသူကတဝါကမရတော့ဘူး။အခုဖြစ်တာကကျွန်တော်ဖန်ောက်ထဲမှာဖြစ်တာ။
အခုဆိုရင်နိုင်ငံသဘောတူစာချုပ်နဲ့လာပြီးဖမ်းဆီးခံခဲ့ရတာဟာအစုဝေးနဲ့ဆိုရင်၃ချိန်မကရှိသွားပြီလို့လည်းဥက္ကဋ္ဌကြီးကဆိုပါတယ်
။ဒီရေဝင်လာတဲ့လူကဒီလိုဖြစ်နေတာကကျွန်တော်တို့ MOU မှာမားဆိုင်မှာတစ်ခါဖြစ်တယ်၊စုလက်ခံနေမှာတစ်ခါဖြစ်တယ်။အခုဆိုကျော်တော့ဒီချိန်ရဲ့ဆိုရင်လူကြီးကြီးမားမားကြရတာ၃ချိန်လောက်ဖြစ်သွားပြီ။ဒုတိယအလဲတော့ဆိုရင်ဒီ90လောက်ထောင်ကြပါလား
။တရားဝင်လာပြီးမှတဦးချင်းထောင်ကြတာအစုလိုက်ဖမ်းဆီးခံရတာတွေကိုကြုံနေရတာကြောင့်အလို့သမား20နီးပါးဟာကုမ္ပဏီတွေကိုတရားစွဲဆိုဖို့စီစဉ်ဆောင်ရွက်နေတယ်လို့ထိုင်းမြန်မာနယ်စပ်ကအလို့သမားအကူအညီအဖွဲ့ AAC တာဝန်ခံကိုရဲမင်းကပြောပါတယ်
။ဒီလိုဒီမှာဥပဒေဌာနကိုသွားလွတ်ပြီးတော့လွတ်ပြီးတော့ကျွန်တော်အဲ့ဒါဟိုပေါ့သူတို့အမှုဖွင့်မဲ့ဘိုင်းဒီဝိုင်းဝန်းကူညီတာပေါ့အခုတော့သူတို့ဥပဒေတွေကြီးပြီးတော့ကျွန်တော်တို့ဒီလို့ဒီမှာဥပဒေဌာနကိုကိုပြလိုက်ပြီ
းမြန်မာဘက်ကနိုဝင်ဘာလတလအတွင်းအလို့သမား4000နီးပါးထိုင်းမလေးရှားဂျပန်စတဲ့အာရှနိုင်ငံတွေကိုအလို့သမားတွေကိုဆီလွတ်ခဲ့တာကြောင့်အာရှပစိဖိတ်ဒေသမှာကျွန်းလုံသားတွေဖြစ်ရောင်းစားမှုတွေများလာမှာကိုစိုးရိမ်ကြောင်းကုလသမဂ္ဂဆိုင်ရာအလို့သမားရေးရာအဖွဲ့များကဒီရက်ပိုင်းအတွင်းသတင်းထုတ်ပြန်ခဲ့ပါတယ်ကုလသမဂ္ဂ PP ဆိုင်ရာအလို့သမားအဖွဲ့ချုပ် ILO ကတော့ဒီရက်ပိုင်းအတွင်းထုတ်ပြန်ချက်ထဲမှာရှေ့ပြောင်းလို့သမားတွေကိုခွဲခြားဆက်ဆံခံရမှုခေါင်းပုံဖျက်မှုအကြမ်းဖက်ခံရမှုတွေတိုးပွားလာနိုင်တယ်ဆိုပြီးပြောဆိုထားပါတယ်သက်ဆိုင်ရာအစိုးရနဲ့ပုဂ္ဂလိကကုမ္ပဏီတွေကနေလွှတ်နေကြတဲ့လုံသားအများစုဟာကျွေးတင်နေတာတွေအကန့်အသတ်တွေနဲ့လုံရပြီးလုံအားကားတွေမပေးတာတွေကြောင့်အလို့သမားရေးရာအတွက်အကာအကွယ်ပေးမှုတွေအားနည်းနေသေးတယ်လို့လည်းပြောဆိုခဲ့ပါတယ်ရှင
်မအေးအေးမှပြောပြသွားတာပါရှင်အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးချင်ပါတယ်အမေရိကန်အစိုးရအနေနဲ့ဒီဆီလီကွန်ဗယ်လီမှာရှိတဲ့နည်းပညာကုမ္ပဏီတွေကြားဆက်ဆံရေးဟာဒီနှစ်အတွင်းအတော်လေးအဆင်မပြေဖြစ်ခဲ့ပြီးနောက်နှစ်မှာပိုပြီးတော့တောင်းဆိုလာနိုင်ပါတယ်။ကိစ္စရဲ့အတော်များများနဲ့ပတ်သက်လို့လွှတ်တော်အမတ်တွေနဲ့စီကံထိန်းသိမ်းသူတွေကနည်းပညာကုမ္ပဏီတွေကိုပိုပြီးတော့စောင့်ကြည့်စစ်ဆေးလာနေတာပါ။ပြိုင်ဆိုင်မှုပိုင်းအွန်လိုင်းမှာပို့ခိုရေးအချက်လက်တွေဘေးကင်းလုံခြုံမှုအပိုင်းအချက်လက်နဲ့ဆက်သွယ်ပေးပို့ချက်တွေလုံခြုံမှုအပိုင်းစတဲ့ကိစ္စတွေမှာစောင့်ကြည့်စစ်ဆေးနေတာဖြစ်ပြီးကုမ္ပဏီတွေဘက်ကထိရောက်အောင်လုပ်မယ်လို့ကြေပေးထားကြပါတယ်။မီရှယ်ချင်းရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင်
။ဆီလီကွန်ဗယ်လီအပေါ်မကြေမနက်ဖြစ်မှုပိုများလာနေပုံရပြီးမဲဆန္ဒရှင်တွေကစားစောင့်ကြည့်ထိန်းသိမ်းရတဲ့လွှတ်တော်အမတ်တွေကဝေဖန်ထောက်ပြနေကြတဲ့အထက်မှာအထက်လွှတ်တော်အမတ်ရစ်ချက်ဘလူးမန်သောလည်းတဦးအပါအဝင်ပါ
။ People are angry and scared more than ever before. AndThey don't care.
ရေဟာဘယ်တော့ငါနဲ့မှမတူအောင်ဒေါသထွက်လာကြကြောက်လာကြပါတယ်။ Federal ဥပဒေဖြစ်ဖြစ်ပြည်내ဥပဒေဖြစ်ဖြစ်ဥပဒေတစ်ခုကိုသူတို့လိုချင်နေကြပါတယ်
။ Big Tech လို့ခေါ်တဲ့အနည်းပညာကုမ္ပဏီကြီးတွေကို Democrat တွေရော Republican တွေကပါဝေဖန်နေကြတာပါ။ဒါမဲ့နှစ်မှာတော့ဖိအားပိုတိုးလာွယ်ရှိနေပါတယ်။ Silicon Valley ခေါင်းဆောင်မှုအဖွဲ့က Carl Guardino ကအခုလိုမြင်ပါတယ်
။ It's fascinating when you think of the relationship between the nation's capital and the world's
capital. ဟုတ်ကြွေးပိုင်းနဲ့နည်းပညာကုမ္ပဏီတွေကြားဆက်ဆံရေးအကြောင်းတွေးကြည့်ရင်သိစိတ်ဝင်စားဖို့ကောင်းပါလေ။ဆက်ဆံရေးလုံးဝပြတ်ဆဲသွားတာမဟုတ်ပေမဲ့ငွေကုန်တော့လို့အဆင်ပြေတဲ့ဆက်ဆံရေးမျိုးမဟုတ်တော့ပါဘူး
။ဆက်ဆံရေးကောင်းလာမယ်အစားအသုံးပြုသူရဲ့ပုဂ္ဂိုလ်ရေးအချက်အလက်တွေကိုအလွယ်သုံးစားလုပ်မှုဒါမှမဟုတ်ပြန်ဆိုင်ခွင့်ကိုထိခိုက်စေမှုလို့ကိစ္စရပ်တွေအပေါ်ဒဏ်ငွေချမယ်ဆိုတာမျိုးတွေတောင်ရှိလာပါတယ်။ဥပဒေသစ်တွေအရအမေရိကန်အွန်လိုင်းအသုံးပြုသူတွေအနေနဲ့online ဘော်ကသူတို့ရဲ့အချက်လက်တွေအပေါ်ဘိုးဘီထိန်းချုပ်ခွင့်ရလာနိုင်ပါတယ်အသုံးပြုသူတွေရဲ့ဒေါ်လာဘီလီယံပေါင်းများစွာတန်တဲ့ကိုယ်ရေးအချက်လက်တွေကို ကြော်ညာလုပ်ငန်းရှင်တွေစီရောင်းစားနိုင်ခွင့်အပေါ်မှာလည်းကန့်သက်လို့ရလာနိုင်ခြင်းရှိပါတယ်။ကယ်လီဖိုးနီးယားအမျိုးသမီးအောက်လွှတ်တော်အမတ်ဇိုးလော့ဖ်ဂရန်ကအခုလိုပြောပါတယ်
Americans, not just Americans, people, internet users around the world are
American
တွေသာမက
ကမ္ဘာတဝန်းကအင်တာနက်အသုံးပြုသူတွေဟာသူတို့ရဲ့ပုံကိုယ်ရေးအချက်အလက်တွေလုံခြုံမှုအပေါ်စိုးရိမ်မကင်းဖြစ်နေကြပါတယ်။ဒီအတွက်စည်းကမ်းတချို့သတ်မှတ်သင့်တယ်လို့ကျွန်မယူဆပါတယ
်။ Facebook လိုကုမ္ပဏီကြီးတွေကိုခွဲထုတ်ပြင်မယ်။လူကြိုက်များတဲ့ Instagram လို app မျိုးကိုတခြားပြိုင်ဘက်တစ်ခုအဖြစ်ပြောင်းပြစ်မယ်ဆိုတဲ့ချင်းချောက်စကားတွေအတိုင်းလွှတ်တော်အမတ်တွေတကယ်လှုပ်လာမယ်ဆိုရင်တော့အမေရိကန်နည်းပညာထုတ်ကုန်တွေကိုသုံးတဲ့ပြပကအသုံးပြုသူတွေအတွက်ပါအပြောင်းလဲဖြစ်လာနိုင်ပါတယ် Open Markets Institute ကဆယ်လီဟာဘတ်ကအခုလိုသုံးသပ်ပါတယ
် This is a global issue. These are global monopolies. I do think that people are looking to
America. ဒါကကမ္ဘာလုံးဆိုင်ရာကိစ္စရပ်တစ်ခုပါတကမ္ဘာလုံးကိုလွှမ်းမိုးထားတဲ့ကုမ္ပဏီကြီးတွေဖြစ်ကြပါတယ်ကျွန်တော်တို့ကုမ္ပဏီတွေကိုထိန်းခွတ်တာမှာအမေရိကန်ကဥဆောင်လုပ်ဖို့လူတွေကဖြစ်စေချင်တယ်လို့ကျွန်မယူဆပါတယ
် Facebook ကိုအမေရိကန်အစိုးရကခွဲထုတ်ပြင်ပါပါလားဒါမှမဟုတ်အသုံးပြုသူတွေရဲ့အချက်အလက်တွေနဲ့ပတ်သက်ပြီးတင်းကျပ်တဲ့စီမင်းစည်းကမ်းတွေချမှတ်မှာပါလားတကမ္ဘာလုံးမှာတရုတ်နဲ့ပြိုင်ဆိုင်မှုကဘယ်လိုဖြစ်လာမှာပါလဲဒီမေးခွန်းတွေအတွက်အဖြေတွေဟာ2020ပြည့်နှစ်မှာအွန်လိုင်းကိုအသုံးပြုကြမယ်ကမ္ဘာလူဦးရေအများစုဖြစ်တဲ့ခန့်မှန်းကြီးလူပေါင်းတန်း9000အတွက်နေ့စဉ်ဆက်သွယ်ရေးကိုပုံဖော်လာပွဲရှိပါတယ်ခင်ဗျာ
ကိုကြကြတိမ်ပြပြသွားတာပါရှင်အခုဆက်ပြီးတော့ကမ္ဘာသတင်းတွေမှာရေးသားနေကြတဲ့မြန်မာပြည်အကြောင်းတွေနားဆင်ကြရအောင်ပါရှင်မူလဆောင်ပါရှင်တွေရဲ့အားပေါ်မပြတ်စေပဲမတ်ဤတန်စင်ကကောက်နှုတ်တင်ပြပေးသွားမှာပ
ါလူမျိုးတုံးတက်ဖြတ်မှုဆိုင်ရာဆွဆွဲချက်ကမြန်မာနိုင်ငံရဲ့ခေတ်သွားလုပ်ငန်းကိုထိခိုက်နေဆွဲကောင်းစင်နဲ့ခိုင်နှင်းကြော်ရေးထားတဲ့ဆောင်းပါးကို bloomberg.com မှာဖတ်ရပါတယ်ရွင့်ကြရေးပေါ်မှာလူမျိုးတုံးတက်ဖြတ်မှုကျူးလွန်နေတဲ့အကြောင်း ICJ နိုင်ငံကတရားရုံးမှာဆွဆွဲချက်ကမြန်မာနိုင်ငံရဲ့ပုံရိပ်ဆိုးဖြစ်နေပြီးတော့မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းကိုလည်းများစွာထိခိုက်နိုင်တယ်လို့ဆိုပါတယ်မြန်မာနိုင်ငံကိုလာလေတဲ့အာရှခီးသွွားတွေတိုးလာပြီးမယ်လေငွေကြီးများများတုံးနိုင်တဲ့အနောက်နိုင်ငံကခီးသွွားတွေလာရောက်မှုနှုန်းကကျဆင်းလာတာကိုထောက်ပြထားပါတယ်ရန်ကုန်မြို့ကဟိုတယ်တွေမှာလည်းများသောအားဖြင့်တဝက်လောက်ပဲလွင့်ပြေးတာလို့မြန်မာခီးသွွားလုပ်ငန်းအခြေခံတရားကိုကူးကပြီးတော့ဖော်ပြထားပါတယ်မြန်မာစီးပွားရေးကဏ္ဍရဲ့900ခိုင်နှုန်းဟာခီးသွွားလုပ်ငန်းကရတဲ့နိုင်ငံဝင်ငွေဖြစ်ပြီးတော့အလောက်ကိုင်တန်တန်းကျော်ကခီးသွွားလုပ်ငန်းအပေါ်မှာမိခွန်နေရလို့စည်းသားထားပါတယ်။ပြီးခဲ့တဲ့နှစ်နဲ့ရှင်ရင်2019ပထမဆယ်လအတွင်းမှာဥရောပခီးသွွားဥယျာဉ်က 1.4 ခိုင်နှုန်းရောကျလာတယ်လို့ဆိုပါတယ်။အမေရိကန်ခီးသွွားဥယျာဉ်ကတော့200ခိုင်နှုန်းတိုးလာပါတယ်။ဗီဇာကတ်သတ်ချက်တွေလျှော့ပေါ်ပေးလိုက်တာကြောင့်အာရှခီးသွွားဥယျာဉ်ကတော့54ခိုင်နှုန်းတိုးလာတာကိုထောက်ပြထားပါတယ်။ရခိုင်ကိစ္စအရှုပ်ထွေးကြကပဲမြမစီးပွားရေးက2022မှာ900ခိုင်နှုန်းထိတိုးတက်လာမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားတာကိုလည်းဖော်ပြထားတဲ့ဆောင်းပါးကိုဖတ်ရပါတယ်ရှင်။တူရကီနိုင်ငံကိုမြမအထည်ချုပ်ထုတ်ကုန်တွေတိုးမြင့်ပြီးတော့တင်ပို့ဖို့စီစဉ်ဆိုတဲ့ကောင်းစင်တဲ့ဆောင်းပါးကိုတော့ fiber2fashion.com မှာဖတ်ရပါတယ်။ပညာရေးအာမခံလုပ်ငန်းနဲ့လေကြောင်းလိုင်းစတဲ့ကဏ္ဍတွေမှာရင်းနှီးမြှုပ်နှံမှုတိုးတက်စေဖို့ရည်ရွယ်ချက်နဲ့တူရကီဈေးကွက်ကိုတင်ပို့နေတဲ့မြမအထည်ချုပ်ထုတ်ကုန်တွေကိုတိုးမြင့်ပြီးတော့တင်ပို့သွားဖို့စီစဉ်ထားတဲ့အကြောင်းမြမစီးပွားရေးဝန်ကြီးဌာနကိုကိုးကားပြီးတော့ဖော်ပြထားပါတယ်။ဆန်ပဲနဲ့ပြောင်းတင်ပို့မှုတွေတိုးလာသလိုပဲပြီးခဲ့တဲ့9နှစ်အတွင်းမှာအထည်ချုပ်ဆက်ယုံကနေထုတ်တဲ့အဝတ်ထည်တွေတင်ပို့မှုက၄ဆအထိတိုးလာတာကိုထောက်ပြထားပါတယ်။အလို့သမားတွေကိုလေ့ကျင့်သိကြပေးမယ့်တင်နန်းတွေရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်ရေးကဏ္ဍအတွင်းအလောက်ကိုင်ဖန်တီးပေးဖို့တူရကီနဲ့မြန်မာနိုင်ငံကြားကုန်သတ်ရေးတွန်းမြင့်နိုင်ရေးကုန်စည်ပြပွဲတွေကျင်းပဖို့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့မြန်မာစီးပွားရေးဝန်ကြီးဌာနနဲ့မြန်မာနိုင်ငံဆိုင်ရာတူရကီသံမတ်တို့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းကိုကဖော်ပြထားတာကိုလည်းဖတ်အားပါတယ်ရှင်
။မဤတန်စင်ပြပြထားတဲ့ကမ္ဘာသတင်းတွေထဲကမြန်မာပြည်ကြားကောက်နှုတ်ချက်တွေဖြစ်ပါတယ်ရှင်။တော်ရရှင်တွေအနေနဲ့ကျမတို့ VOA ကိုစာလိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရတဲ့နားဆင်လို့ရတဲ့တေးသချင်းတွေတောင်းယူလို့ရတဲ့ဆိုရင်စာလိုက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်သစ်တာအမှတ်855ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက် 6:00 ခွဲပါပြီ။ VOA American တန်ကစနေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက် 9:00 အထိလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့အမျိုးသမီးကန္တာသုတ္တဆုံးလေ American တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ကြရမှာက
ဒီနိုင်ငံမှာဓာတ် unit ကို 30% လောက်ရှိတယ်။အဲကျွန်တော်နိုင်ငံနဲ့တွေ့ရင်အခုချိန်ဆိုရင် unit ကို400ကျပ်ပဲ။အဲအခုကျွန်တော်တို့အစိုးရအကောင့်နေတာ35ကျပ်40ဒီ unit ကို50ပေါ့ဗျာ။အဲနည်းနည်းပို့တော့နေလို့35
ကျပ်။ပြန်ပြင့်မြက်စွမ်းရင်လည်းလျှက်စစ်တပ်အားသုံးစွဲနိုင်ဖို့မြန်မာပြည်ရဲ့အခြေအနေနဲ့ဖြစ်နိုင်ခြေရှိမရှိဆိုတာကိုနားဆင်ကြရမှာပါ။အခုအရင်ဆုံးတော့အမျိုးသမီးကန္တာကိုထုတ်လွှင့်ပေးသွားပါမယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇာရိုဟင်ဂျာဒုက္ခသည်စခန်းကို UNFP လို့ခေါ်တဲ့ကုလသမဂ္ဂလူဦးရေဆိုင်ရာအဖွဲ့ချစ်ကြည်ရေးတန်တမန်နာမည်ကြီးရုပ်ရှင်မင်းသမီး Ashley Jeb သွားရောက်ခဲ့တဲ့အချိန်တုန်းကရိုဟင်ဂျာအမျိုးသမီးတွေနဲ့တွေ့ဆုံပြီးမျိုးပွားမှုဆိုင်ရာပြင်ကျန်းမာရေးအသိပညာပေးလုပ်ငန်းတွေလုပ်ပေးခဲ့ပါတယ်။တစ်ချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်ရဲ့လူထုကျန်းမာရေးပညာပေးဆရာဝန်တွေကလည်းရိုဟင်ဂျာဒုက္ခသည်တွေကြားလူဦးရေထိန်းချုပ်ဖို့အရေးကြီးတဲ့အကြောင်းတိုက်တွန်းခဲ့ပါတယ်။ဒုက္ခသည်တွေကြားမိသားစုစီမံကိန်းချမှတ်နိုင်ဒီဘလောက်အရေးကြီးတယ်လဲဆိုတာကိုဒေါ်လာလတန်ကစူးစီးတင်ပြပေးထားခဲ့တာကိုပြန်ပြီးတော့ထုတ်လွှင့်ပေးလိုက်ပါတယ်ရှင် You can bend but never break me
cause it only serves to make me more determined What I've been doing here in the camp which is now the largest in the world and the fastest growing humanitarian
ဒီမှာခုရောက်နေတဲ့နေရာကကမ္ဘာပေါ်မှာဒုက္ခတွေအများဆုံးရှိတဲ့စခန်းဖြစ်ပြီးကမ္ဘာပေါ်မှာအများဆုံးကြီးထွားနေတဲ့လူသားချင်းစာနာမှုပဋိပက္ခလေးဖြစ်ပါတယ်။ကျမကအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုမျိုးဆက်ပွားအသိပညာလိုအပ်ချက်တွေနဲ့ပတ်သက်လို့နှိုးကြမှုရှိစေဖို့ဆောင်ရွက်ပေးနေတာဖြစ်ပါတယ်။ဒီဒုက္ခသည်စခန်းမှာရှိနေတဲ့မိဖွားပေးတဲ့ဆေးကမ်းမှာရိုဟင်ဂျာကိုဝင်ဆောင်အမျိုးသမီး22ရာခိုင်နှုန်းကပဲလာရောက်မိဖွားကြတာတွေ့ရပါတယ်။ဒီစခန်းမှာကိုဝင်ဆောင်ရိုဟင်ဂျာအမျိုးသမီးပေါင်း3000ရှိပါတယ်လို့ပြောသွားသူကတော့ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်ကောက်ဆစ်ဘဇာကိုဖေဗရီလလယ်ကတွားရောက်ခဲ့တဲ့ UNFPA ကကုလသမဂ္ဂလူဦးရေဆိုင်ရာအဖွဲ့အစည်းရဲ့ချစ်ကြည်ရေးတန်တမာနာမည်ကျော်ရုပ်ရှင်မင်းသမီး Ashley Judd ပဲဖြစ်ပါတယ်။သူတွားရောက်ခဲ့တဲ့ကောက်ဆစ်ဘဇာရဲ့ဘလူးခါလီစီကမ်းမှာဒုက္ခသည်တွေနဲ့အမျိုးသမီးပေါင်း4000လောက်ဟာပြီးခင်လောင်းတွေဖြစ်ကြပြီးကလေးပေါင်း1500ရုပ်ကလေးမွေးဖွားခဲ့ပြီးဖြစ်သလိုဒုက္ခသည်တွေနဲ့58ရာခိုင်နှုန်းကဆေးကမ်းတွေမှာလာရောက်မိဖွားကြတဲ့အတွက် UNFPA အနေနဲ့ကိုဝင်ဆောင်မိခင်တွေအတွက်မိဖွားရင်အရေးပေါ်လိုအပ်တဲ့ပစ္စည်းတွေကိုဖြန့်ချီပေးလျက်ရှိနေတယ်လို့လည်းသူကပြောခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာကရခိုင်ပြည်နယ်ကနေထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်6သိန်းကျော်လို့နဲ့အများစုဟာအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်ကြပါတယ်။မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကြားဒုက္ခသည်တွေကိုနေရာရင်းပြန်ပို့ဖို့အစီအစဉ်တွေစတင်နေပြီဖြစ်ပေမဲ့လို့လေပြဿနာကိုလွယ်လွယ်နဲ့ဖြေရှင်းနိုင်ဖို့အလားအလာသိမတွေ့ရတဲ့အတွက်ဘင်္ဂလားဒေ့ရှ်လူထုချမ်းမာရေးတာဝန်ခံတူဦးဖြစ်တဲ့ဒေါက်တာပင်တူဘတ်တာချာယာကတော့ဒုက္ခသည်စခန်းတွေမှာမိသားစုစီမံကိန်းချမှတ်လှုပ်ဆောင်တင်တယ်လို့ချုပ်မြင်ပါတယ်သူအနေနဲ့ရိုဟင်ဂျာဒုက္ခသည်အင်တောင်စုတွေကြားသာသမီအရေးအတွက်များတာတွေ့ရတယ်လို့လည်းသတင်းမီဒီယာကိုပြောခဲ့ပါတယ
် maximum I seen 19 children minimum 6
မိသားစုတစုမှာသာသမီအရေးအတွက်16ယောက်ထိအများဆုံးရှိတာကျွန်တော်တွေ့ဘူးပါတယ်အနည်းဆုံးကတော့အိမ်တော်စုတစ်ခုမှာသာသမီ6ယောက်ကနေ8ယောက်ထိရှိကြတာတွေ့ရပါတယ
်ဒါအပြင်ဒုက္ခသည်စခန်းတွေမှာလူသားချင်းစာနာမှုအကူအညီတွေဟာအကန့်အသတ်ရှိနေတဲ့အတွက်မိသားစုစီမံကိန်းချမှတ်ခြင်းဟာအကောင်ဆုံးနည်းဖြစ်တယ်လို့လည်းသူယူဆတာဖြစ်ပါတယ်ရိုဟင်ဂျာအမျိုးသမီးအများစုကလည်းသားသမီးတွေကိုအလားအရှင်မြတ်ကပေးတဲ့အတွက်ဒရေတားဖို့မလိုလားကြတာတွေ့ရပြီးစီးရဲကြက်တဲမှုကလွတ်မြောက်ဖို့က သမီးတွေကိုအသက်ငယ်ငယ်နဲ့အိမ်တောင်ချပေးဖို့ဖြစ်တာတွေ့ရတယ်လို့လေဒေါက်တာဘတ်တာချာယာကပြောပါတယ
် They are feeling insecurity They are worried father mother are worried about their security for that reason they also
သူတို့တွေကဘဝလုံခြုံမှုမရှိကြပါဘူးအဖေတွေမိတွေကသူတို့သမီးတွေရဲ့ဘဝလုံခြုံရေးအတွက်စိတ်ပူကြပါတယ်ဒါကြောင့်လည်းသူတို့သမီးတွေကိုအသက်ငယ်ငယ်နဲ့အိမ်တောင်ချပေးနိုင်ဖို့ကြိုးစားကြပါတယ
်ဒေါက်တာမိုဟာမက်ရခီဘူလာကတော့ဒုက္ခသည်စခန်းမှာလူလူကျန်းမာရေးဆရာဝန်တဦးဖြစ်ပြီးအမျိုးသမီးတွေကိုမိသားစုစီမံကိန်းချမှတ်လှုပ်ဆောင်ဖို့ကူညီပေးနေသူဖြစ်ပါတယ်သူကလည်းရိုဟင်ဂျာအမျိုးသမီးတွေကြားသတိတားနိုင်ဖို့ကအရေးကြီးတယ်လို့သတင်းမီဒီယာကိုပြောခဲ့ပါတယ
် Contraception is very much important very very much
မိသားစုစီမံကိန်းချတဲ့သတိတားမှုဟာတိတ်ကိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်
သမီးတွေကိုငငယ်ရွယ်ရွယ်နဲ့အိမ်တောင်ချပေးတဲ့ဒလိဟာလေမရင်းချာမိသားစုတွေချအတော်လေးကျင့်သုံးတာတွေ့ရတယ်လို့သူကပြောပါတယ်သမီးတွေဟာအသက်ဘယ်လောက်ငယ်တဲ့အထိအိမ်တောင်ချခံရပါသလဲဒေါက်တာရကီဘလာက
15 or 14 years these things are happening
အသက်15နှစ်ဒါမှမဟုတ်16နှစ်မှာအိမ်တောင်ချကြတာပါဒါမျိုးတွေကဖြစ်နေတာကြားပါပြီ
ဒုက္ခသည်စခန်းရှိဘင်္ဂလားဒေ့ရှ်လူထုကျန်းမာရေးဆရာဝန်တွေနေတူပဲရူဟင်ဂျာအမျိုးသမီးတွေရဲ့မျိုးပွားမှုထိန်းချုပ်ဖို့အရေးကြီးတဲ့အကြောင်းကို Cox's Bazar ရှိဒုက္ခသည် Country မှာ Bangladesh ရဲ့ DGFB လို့ခေါ်တဲ့မိသားစုစီမံကိန်းဌာနကဝန်ထမ်း200ရုပ်ကလည်းစီယုံလှုပ်ဆော်ပေးနေပေမဲ့ရူဟင်ဂျာအမျိုးသားတွေကလက်မခံကြတာတွေ့ရတယ်လို့ DGFB ဝန်ထမ်းတွေကပြောပါတယ်။ဒါကြောင့်ရူဟင်ဂျာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကြားမိသားစုစီမံကိန်းချမှတ်နိုင်ဖို့ကလက်ရှိအခြေအနေမှာပဲလောက်အရေးကြီးပါတယ်ဆိုတာကိုကနေဒါအခြေဆိုင်အယ်ဘတ်ဒါဆစ်တက်ကသူကကတိခလည်းဖြစ်ကျမရေးပညာမှာလူအခွင့်ရဲ့အရေးပါမှုကန္တာကိုလေ့လာခဲ့သူဒေါက်တာဒေါကင်းဆော်ဝင်းကိုမေးကြည့်ခဲ့ပါတယ
်ဒီဘင်္ဂလားဒေ့ရှ်အစိုးရရဲ့ထုတ်ပြန်ချက်အရဒီဒုက္ခသည်တွေရောက်ပြီးနောက်ပိုင်းမှာကလေးမွေးနှုံးဟာ900နေပြီးတော့တထောင်ကျားထဲမှာရှိတယ်နောက်ပြီးတော့ဒီတောင်းကျော်လောက်ကလည်းကိုဝင်ဆောင်နေရမကြခင်မှာပဲဒီမွေးဖွားတော့မယ်တနေ့တနေ့ဆိုရင်လည်းတနေ့ကိုကလေးပေါင်းအဲ9ယောက်10ယောက်အဲ့လောက်ဝင်ကျင်ဟာမွေးပေးနေရတယ်ပေါ့နော်ကျွန်တော်တို့ဒီတည်နေမှာတွေ့တဲ့အတိုင်းပဲเนาะအခုတွေ့အားလုံးရှိတဲ့ဒုက္ခတဲ့လူဦးရေထဲမှာ60ရာခိုင်နှုန်းကကလေးတွေဖြစ်တယ်နောက်ကျွန်တော်တို့ဒီတည်နေမှာတွေ့နေကြတယ်ဓာတ်ပုံထဲမှာတွေ့နေရတယ်ဒီကလေးတွေကတခါလေဟိုအဝိစားမပြည့်မစုံအဲကျမရေးချို့တဲ့နေတဲ့ဟိုမကျမ်းမာတဲ့ပုံနေနဲ့တွေ့နေရအဲ့တော့ဒီနိုင်ငံတကာတည်ဌာနတွေကနေနိုင်ငံတကာအဖွဲ့အစည်းတွေကနေပြောနေကြတယ်အာဒီကလေးတွေအာဟာရချို့တဲ့နေပြီဒီကလေးတွေဒုက္ခရောက်နေပြီအကူညီကြပါလို့ပြောပြီးတော့အဲ့တော့တကယ်လက်တွေ့ကူညီတာဘယ်လိုကျမတို့ကူညီနိုင်မလဲတကယ်လက်တွေ့ကခုနပြောသလိုပဲဒီကလေးတွေရဲ့မွေးဖွားနှုန်းနေမိသားစုစီမံကိန်းတွေလှုပ်ပေးနိုင်မှာဒီကလေးတွေကတယောက်နဲ့တယောက်ကြားထဲမှာကာလလေးတစ်ခုချားအမယ်နောက်ပြီးတော့အပြင်မှာရောက်နေပြီးသားဒီကလေးတွေကိုချွေးမှုပြုစုပြီးတော့သူတို့ကိုအကြမ်းမှကြီးနဲ့အဖက်ဖက်ကနေပြီးတော့ဖွံ့ဖြိုးအောင်လို့ကျမတို့ပြုစုပေးတာဒါလက်တွေ့မှာဒါဒီဒုက္ခရောက်နေတဲ့ကလေးတွေကိုပြီးတွေကိုကူညီတဲ့တဘောကိုတက်ရောက်တယ်လေအဲ့တော့ဒါကြောင့်မလို့ဒီမိသားစုစီမံကိန်းဆိုတာအင်မတန်မှအခုအရေးကြီးတဲ့အချက်ဖြစ်တယ်ဒီအရေးကြီးတဲ့အချက်ကိုအခုကဟိုအကြောင်းပြချက်အမျိုးမျိုးနဲ့ဒီအချက်ကြီးကိုအင်မတန်အရေးကြီးတဲ့ထိတ်ဆုံးကဒီကလေးတွေကိုတကယ်လက်တွေကူညီနိုင်တဲ့အချက်ကြီးကိုလှစ်လှူရှုပြီးတော့ထားနေတော့ဒါတကယ်ကလေးတွေကိုဒုက္ခရောက်နေတဲ့လူကြီးအမျိုးသမီးနဲ့ကလေးတွေကိုတကယ်လက်တွေမှာကူညီရမရောက်ဘူးဆိုတာလေကျမတို့တတိထားဖို့လိုအပ်တာပေါ့
ဘလို့တတိယောက်ယောက်ဖြည့်ရှင်းနိုင်မရှင
်လောလောဆယ်မှာသူတို့တွေအနေနဲ့ကဒီလူဦးရေထိန်းချုပ်မှုကတော့တတော်ကိုအရေးကြီးတဲ့ပြဿနာတစ်ခုဖြစ်နေပြီလို့ကျမမြင်ပါတယ်အဲ့တော့အခုဒီဒုက္ခသည်တွေကိုကြည်နေတဲ့ဒီ UNICEF တို့ဒီအဖွဲ့အစည်းတွေကနော်တကယ်ကတော့ဒီလူဦးရေထိန်းချုပ်မှုကိစ္စကိုတည်တည်ချာချာတတိယောက်ယောက်နဲ့ကင်တွေဖို့လူနေတယ်ဒီလောက်လူဦးရေတဝှမ်းမှုတွေများနေတာကသူတို့ရဲ့လူမျိုးသူတို့ရဲ့ဘာသာရေးယုံကြည်မှုအရာတလင်းတမားစနစ်ကိုမကျင့်သုံးတာလည်းပါပါတယ်အဲ့တော့တလင်းတမားစနစ်မဟုတ်တဲ့အတွက်အမျိုးသားတယောက်မှာအမျိုးသမီးတွေအများကြီးရှိပြီးတော့အဲ့ဒီအမျိုးသမီးတွေကနေပြီးတော့အများကြီးမွေးနေတာတွေလည်းရှိတယ်လေနောက်ပြီးတော့ဟိုတိတ်တော့အတိအကျတော့မသိပါနဲ့သူတို့ရဲ့ဘာသာရေးအရာလည်းဒီတည်တားတဲ့နည်းတွေကိုသုံးထားကိုအားမပေးတဲ့ဟာတွေလည်းရှိကောင်းရှိနိုင်မယ်နောက်တစ်ခုကဒီအမျိုးသမီးပညာရေးနှိမ့်ချမှုအဲသူတို့မှာပြောပိုင်ခွင့်မရှိတာကြောင့်လေသူတို့ကထားသလိုနေပြီးတော့ဟိုတနေ့တနေ့ကလေးပဲမွေးနေရ
တာလည်းဟိုရှိနိုင်တယ်အဲ့တော့ဒီတက်ဆိုင်ရာတာဝန်ရှိသူတွေကနေပြီးတော့ဒီမိသားစုစီမံကိန်းကိစ္စကိုအဲထိထိရောက်ရောက်တေချာဆောင်ရွက်ဖို့လိုပါတယ်ကျမရဲ့ဟိုတကယ်လက်တွေ့အတွေ့အကြုံပြောရမယ်ဆိုလို့ရှိရင်ဟိုကျမဆိုလို့ရှိရင်ဒီဒေါက်တာစင်တေမောင်ရဲ့စီကန်းကိုအနှစ်စဉ်ဒီပါကိုတွားပြီးတော့ဟိုလှုပ်အားပေးတယ်ကျမအဲ့ဒေါက်တာစင်တေမောင်ရဲ့စီကန်းကိုတွားတဲ့အချိန်မှာကျမဒီဒုက္ခတဲ့စခန်းနေမှာလဲတွားပြီးတော့ဒီဟိုကျမ်းမာရေးပညာပေးတွေကျမ်းမာရေးပြည်သူစောင့်ရှောက်မှုတွေအများကြီးလှုပ်ပါတယ်အဲ့လိုလှုပ်တဲ့အခါမှာလဲဒီထိုင်းနိုင်ငံမှာရှိတဲ့မြန်မာနိုင်ငံကထွက်လာတဲ့ဒီဒုက္ခတဲ့ဒီထားတဲ့ဒီထိုင်းနိုင်ငံဒုက္ခတဲ့စခန်းနေမှာဆိုရင်လဲမိသားစုစီပံကိန်းကြီးအများကြီးလှုပ်ပေးပါတယ်အဲ့တော့အဲ့ဒီမှာဆိုလို့ရှိရင်လဲအမျိုးသမီးတွေကိုဒီမျိုးဆက်ပွားကျမ်းမာရေးနဲ့ပတ်သက်တာပညာပေးတွေလှုပ်တယ်ပြီးလို့ရှိရင်တားဆက်ချားကိုအဲဘယ်လိုဒီတွေနဲ့လှုပ်လို့ရမလဲအဲနီးပညာတွေပညာပေးတယ်ပညာပေးပြီးတော့မှသူတို့ကိုယ်တိုင်နားလည်ပြီးတော့မှသူတို့ကိုရွေးချယ်ခွင့်ပေးတဲ့အတွက်ဒါဟာလူခွင့်ချိုးဖောက်တာလည်းမဟုတ်ပါဘူးအခုလိုမျိုးပေါ့နော်အမျိုးသမီးတွေကလေးငယ်တွေစီးရဲနေတဲ့ဘဝတန်တရားหนีပြီးတော့လွတ်မြောက်အောင်လို့ဒီနည်းကိုကျမတို့လှုပ်ပေးတာဆိုတော့ဒါကအမျိုးသမီးနဲ့ကလေးတွေရဲ့ကောင်းချို့အတွက်လှုပ်ပေးတယ်လို့ပဲပြောလို့ရပါတယ် You can bend but never break me cause it only serves to make me more determined to achieve my...ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ခဲ့တဲ့အမျိုးသမီးကန္တာကိုနားဆင်ကြကြရတာပါရှင်ဒီစီစဉ်ကို VOA ရဲ့ website လိပ်စာ burmese.voanews.com မှာပဲဖြစ်ဖြစ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာပဲဖြစ်ဖြစ်ပြန်ပြီးတော့ရှာဖွေဖတ်ရှုနိုင်ပါတယ်အခုဆက်ပြီးတော့သုတဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်ရှင်ဒီတစ်ပတ်မှာတော့ Washington DC ကရေခဲဝင်ကဘာရုတ်ခတ်ပေတာဥယျံကအထူးပြပွဲတွေအကြောင်းကိုကိုအောင်ကတင်ပြပေးထားပါတယ်ရှင်
နှစ်ကုန်ကနီး holiday season အားလည်းရာသီဟာဆောင်းရာသီမှလည်းဖြစ်တာကြောင့် Washington DC မှာလူများလာရောက်လည်ပတ်နိုင်တဲ့ရေခဲဝင်ကဘာတစ်ခုဆောက်လုပ်ပြသခဲ့ပါတယ်။ဒီရေခဲဝင်ကဘာဟာအမေရိကမှာဆောက်လုပ်ခဲ့တဲ့အထက်အကြီးဆုံးဖြစ်တယ်လို့ရေခဲဝင်ကဘာဖန်တီးသူတွေကပြောပါတယ်။ရေခဲလုံးနဲ့ဝင်ကဘာဖန်တီးရတာမလွယ်ကူကြောင်းလည်းသူတို့ကပြောပါတယ်။ Ice Lab Company တည်ထောင်သူ KC Cordon က
So we really have to baby the ice. It's got its own personality. It does not like sunlight.
ရေခဲတုံးတွေကိုတေချာဂရုစိုက်ရပါတယ်။ဒီရေခဲတုံးတွေကနေရောင်အထူးသဖြင့် UV ရောင်ကြီးမိုးတံလေတံကိုမခံနိုင်ပါဘူး။အလွယ်တကူနဲ့ပုံပြတ်သွားနိုင်ပါတယ်။ဒါကြောင့်ကြာရှည်ခံအောင်အတော်လေးအကာအကွယ်လုပ်ထားရပါတယ်
။ Washington DC မြို့လယ်မှာရေခဲဝင်ကဘာဖန်တီးထားတာဖြစ်တဲ့အတွက်လာရောက်လည်ပတ်ကြည့်ရှုဖို့လည်းအဆင်ပြေတယ်လို့ဆိုပါတယ်။ပထမဆုံးဖန်တီးပြသတာဖြစ်တာကြောင့်မြို့ကန်ကြီးအတွက်ပြောစရာအတွေ့အကြုံတွေလည်းရရှိတာပ
ါ It's different. I've never been in an ice maze before.
No, me neither. It's totally unique.
ရုခဗေဒဥယျာဉ်မှာလည်းအသစ်ဆန်းတွေဖန်တီးပြသထားတယ်လို့အခုလဲရေခဲဝင်ကဘာစောက်ထားတာဆိုတော့ဒီစီမှာကြည့်စရာတွေပေါ်လာတယ်လို့အမေရိကန်တက္ကသိုလ်ကျောင်းသူတွေကပြောသွားတာပါဒီရေခဲဝင်ကဘာကိုအသက်အရွယ်မရွေးကြိုက်နဲ့တက်ကြပါတယ်အလဲပတ်လာရောက်သူ Max ကသူတွေ့ကြုံခဲ့တာကိုအခုလိုပြောပါတယ
် It wasKind of cold, kind of warm in there.
For a little bit. Ile e nui le nui de lo pyo wa ma wa. A pye ma e ni yin no a the ma so po a sin pye wa de. Win ga ba ga tait mi ji u so wi me a the ma pait mi bi lo thwat ma ya phit ba de de. Naw ma thwat lan pyan sha twei ga wa de.
Lun ga ne tadin bat kun ga sa lo khe de di ye ga win ga ba ko ya ne chi la yaw le pat cha ba de. Win ga ba ko ye ga long paung chain 35,000 a le chain shi de. Ye ga long 300 ne sa lo khe da wa.ရေခဲတုံးအချီရောင်တွေကိုမီးတွေနဲ့လည်းအလှဆင်ခဲ့ပါတယ်။ဒီရေခဲတုံးတွေကိုမစ်ဆိုရီပြည်နယ်ကရေခဲတုံးအချီအထူးဖန်တီးတဲ့ကုမ္ပဏီကနေပေးပို့ခဲ့တာပါ။လာရောက်ကြည့်ရှုသူဂျိုရယ်ကော့ဆန်ဘဲလ်က
I was expecting for a little block because you know all me
ဝင်ကဘာတွေကအထဲမှာလမ်းပြအောင်လုပ်ထားတာဆိုတော့မျက်စိလည်မဲလို့ထင်ထားခဲ့ပါတယ်။ဝင်ကဘာကိုအခုလိုမြို့လယ်ကမှတွေ့ရလို့အရန်လဲပျော်ပါတယ်။ညဖက်မီးထွန်းတဲ့အခါမှာရေခဲတုံးတွေကြကမီးရောင်ကအရန်လှပါတယ်။
မြို့လေကောင်ကအများသူငါသွားလာကြတဲ့နေရာမှာဆက်လုပ်ပြသခဲ့တဲ့ရေခဲဝင်ကဘာအတွက်အသုံးပြုထားတဲ့ရေခဲတုံးတွေကြာကြာခံအောင်အေးလွန်းလှတဲ့ dry ice တွေကိုရေခဲတုံးနံရံအပေါ်ဆုံးမှာတင်ထားပါတယ်။ဒါ့အပြင်မိုးလဲရွာနေတာကြောင့်အမိုးပိုးပြီးထားပါတယ်။ရေခဲတုံးတွေအေးပျော်ကြမတော့အောင်အခုလိုစီမံထားတဲ့အတွက်လေဆင်းနှမောင်းတံကလွဲလို့ဘလို့ချင်းနေမျိုးကိုမဆိုးအန်တုနိုင်လိမ့်မယ်လို့ရေခဲတုံးဖန်တီးတဲ့ ice lab တီထောင်သူတွေကခက်ကြွားကြွားလေးပြောပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုတဝန်းကထောင်ထဲချီတဲ့သူတွေဟာမြို့တော်ဝါရှင်တန်ဒီစီမှာရှိတဲ့ရုခဗေဒဥယျာဉ်ကိုနှစ်စဉ်လာရောက်လည်ပတ်ပြီးခရစ်စမတ်အတွက်ပြင်ဆင်ထားတာတွေခရစ်စမတ်အချိန်မှာပွင့်တဲ့ရာသီပန်းတွေအပြင်တရုတ်ပြယထာပုံစံငယ်လေးတွေကိုလာရောက်ကြည့်ရှုလို့ရှိပါတယ် ဒီနေ့မှာတော့ဒီယုခဗီရဥယျာဉ်မှာသစ်ပင်ထွက်ပစ္စည်းတွေနဲ့ပုံစံငယ်ဆောက်လုပ်ထားတဲ့အမျိုးသားဥယျာဉ်တွေကိုအသားပေးပြသထားပြီးတော့ရေပန်းတွေနဲ့တခြားရုပ်တုတွေကိုလည်းပြသထားပါတယ်
။ Wow Thomas, you look busy.
I am. Today, I am a passenger train.
ကလေးငငယ်တို့ကဖတ်တဲ့ပုံပြင်ဆောက်တွေထဲမှာပါဝင်တဲ့ဇက်ကောင်တစ်ခုဖြစ်တဲ့မီယထားစက်ကောင်လေး Thomas ကိုယုခဗီရဥယျာဉ်ထဲမှာပြသထားပါတယ်။အလဲလာရောက်သူ Patricia Kim က
လေ
းတွေအတွက်အရန်ကိုပြောစရာဖြစ်လို့စမတ်တော့ဒီရထားလေးတွေကိုမဖြစ်မနေလာကြီးမှာကိုဖြစ်တာပ
ါအပူပိုင်းဒေတာတော်တွေကအစားတဲကန်နေရရှုကင်းတွေမျိုးစုံကိုရုတ်ခဗေဒဥယျာဉ်မှာပြသထားပါတယ်ဖလော်ရီဒါပြည်နယ်ကခေါင်းလောင်းသံတီးခတ်တဲ့မျောစင်းဒန်ဗာမြို့ကထူးခြားတဲ့ပီရမစ်ပုံသိပ်ပံအဆောက်အုံပုံစံငယ်စတာတွေကိုလည်းတစ်ပင်ထွက်ပစ္စည်းပေါင်းအမျိုး90ကျော်နဲ့တိစောက်ထားပါတယ်အမေရိကန်ရုတ်ခဗေဒဥယျာဉ်ဘီသူကနစ်နယ်ဆန်က
Sometimes use leaves.
နယ်ရည်တွေအတွက်ဆိုရင်တိရွက်တွေတိခောက်တွေကိုသုံးပြီးစောက်ပါတယ်။ Rainbow တွေတကားတွေပတ်လည်မှာအလှဆင်ဖို့တတိအမားတွေတချောင်းမျိုးစုံကိုသုံးပါတယ်
။ဒီကိုပထမဆုံးအချင်းရောက်ဖူးသူတွေကအသေးစိတ်စောက်လုပ်ထားတဲ့လက်ရည်တွေကိုအရန်ကြိုက်နဲ့တတ်ကြပါတယ်။လာရောက်လက်ပတ်သူ Fabian Winkler က
I'm really surprised like to see
ပင်ထွက်ပစ္စည်းတွေနဲ့အဆောက်အုံတွေစောက်ထားတာအမှန်ကန်ပါပဲ။ American တလောကရုခပြည်ရဥယျာဉ်နဲ့ပူးပေါင်းပြီးဒီပြဝဲဖြစ်မြောက်အောင်ကူညီပေးကြတာအရင်အားရပါတယ်
။ To this exhibition it's really really nice.
ဒီနှစ်အတွက်ထူးခြားတဲ့အဆောက်အုံကတော့1800ပြည့်နှစ်နောက်ပိုင်းကစောက်ထားတဲ့ North Carolina ပြည်နယ် Baltimore အိမ်ရာပုံစံငယ်ပါ။ Mr. Nelson က
It's the largest estate ever built.
American ပြည်ထောင်စုတခွင်မှာအကြီးဆုံးအိမ်ရာလည်းဖြစ်ပါတယ်။ဒီပုံစံငယ်ကိုစောက်ဖို့နိုင်2500ကျော်ကြာအချိန်ယူခဲ့ရပါတယ်
။ Christmas ပန်းဝင်ရောင်စုံထောင်ပေါင်းများစွာနဲ့ဆင်ရင်ထားပြီးတော့ဝါရှင်တန်မြို့တော်တဝမ်းအထင်ကရအဆောက်အုံပုံစံငယ်တွေကိုလည်းတစ်ပင်ထွက်ပစ္စည်းတွေနဲ့ဆောက်လုပ်ထားပါတယ်
။ We display 13 different
အင်ဗျူတော်ကွန်ဂရက်လွှတ်တော်လွတ်လပ်ရေးကြောက်တိုင်နဲ့တခြားဝါရှင်တန်ဒလာထင်ရှားတဲ့အဆောက်အဦ73ခုကိုပြထားပါတယ
်။ White House and the Library of Congress
ဒီပြပွဲရဲ့စိတ်ကူးစိတ်သန်ကောင်းမွန်ပုံကိုလာရောက်ကြည့်ရှုသူတွေကချီးကျူးပါတယ်။ Patricia Kim က
The center of the appeal
တဘာဝကရတဲ့ပစ္စည်းတွေလက်ရှိအပင်တွေနဲ့စင်ရင်တိဆောက်ထားတာကြောင့်ခရစ်မတ်ရဲ့အငွေအသက်ဝင်အောင်ပေါ်ဆောင်ပေးတယ်လို့ဖြစ်စေပါတယ
်
26ပေကျော်မြင့်တဲ့ခရစ်မတ်သစ်ပင်ကြီးလဲဒီယုခဗီဒဥယျာဉ်မှာရှိပါတယ်ဒါဟာဝါရှင်တန်ဒီစီမြို့တော်မှာအကြီးဆုံးအိမ်တွင်းခရစ်မတ်သစ်ပင်တစ်ခုလဲဖြစ်ပါတယ်အမေရိကန်ပြည်အောင်စုနောက်ဖက်ချမ်းကကယ်လီဖိုးနီးယားပြည်နယ်ပါရာဒိုက်စ်မြို့ရဲ့60ရာခိုင်နှုန်းကိုမီးလောင်ကျွန်းခဲ့တာတနည်းပြသွားပါပြီဒီမီးကြောင့်လူပေါင်း85ဦးသေဆုံးခဲ့တယ်လို့အပျက်စီးအဆုံးရှုံးတွေလည်းကြီးမားခဲ့ပါတယ်မြို့ကန်လူအများစုကလည်းတခြားမြို့ရွာဒေသတွေစီတွားနေကုန်ကြပါတယ်ဒါပေမဲ့လည်းပါရာဒိုက်စ်မြို့အရင်ကလိုစီစီကားကားဖြစ်လာအောင်ပြန်ထူထောင်ကြမယ်ဆိုပြီးတော့ပြန်လာကြတဲ့မြို့ကန်တွေလည်းရှိပါတယ်ဒီအကြောင်းကိုတင်ပြပေးပါမယ
် I'm so glad you're coming back
Paradise မြို့မီးလောင်ပြကျသွားချိန်မှာတော့တချို့မြို့ကန်တွေအဖို့ဘာမှကုန်းကောက်စရာမကျန်တော့လောက်အောင်ကိုဖြစ်သွားတာပါမြို့ကန် Lori Hornberg က
You lose your house, you lose your church, you lose your shopping center where you knew
ချက်ဖျားကြောင်းတွေအိမ်တွေနောက်ကုန်းတိုင်ကြီးတွေစားတိုင်းတွေတခြားအိမ်ကြီးချင်းတွေရောအလုံးမရှိကြတော့ဘူးလေတချို့က Los Angeles တချို့က Tennessee ကိုပြောင်းသွားကြတာပေါ့ဘယ်တော့မှပြန်လည်ဆုံတွေ့ကြတော့မှာမဟုတ်ဘူးလေမိကြောင်ကိုနေတဲ့အိမ်တွေမဟုတ်ပါဘူးပတ်ဝန်းကျင်တိုင်ဝမ်တစ်ခုလုံးကိုဆုံးရှုံးခဲ့ရတာပါ
ဒါပေမဲ့လဲ Paradise မှာရှာရှာပါပါပြန်လာပြီးတော့အခြေချသူတွေကိုတွေ့ရတဲ့အခါမှာတော့ရေသနာတိုက်ကြီးကိုတွေ့ရတယ်လို့ပါပဲလို့လဲသူကပြောပါတယ်လျှက်စစ်တအားလိုင်းကနေစတင်လိုက်တဲ့မိဟာဟွန်ဘတ်ရဲ့အိမ်ကိုရောသူသားတွေရဲ့အိမ်ကိုပါလောင်ကျွမ်းခဲ့တာပါ
And I ran out without any shoes, ran out without
any shoes. ဆိုရင်ခဏတွေပါရီတောင်စီးမနေနိုင်တော့ပါဘူး။အင်ကိုမိဝိုင်းလာပြီဆိုတော့ဘာမှကိုမယူနိုင်ပဲထွက်ပြေးခဲ့ရတာလေ
။ Lori Hornberg ရဲ့အမျိုးသား John Hornberg ဟာဆော့လိုယီကုမ္ပဏီထူထောင်ထားပြီးတော့သူ့သမက်နဲ့အတူအဆောက်အဦတွေလိုက်ပြီးတော့ဆောက်လုပ်နေပါရယ်
။ You know, I live here. This is my town. It's part of me.
ဒီမျိုးမှာတခုခုပြန်လုပ်ကြဖို့ Lori နဲ့တိုင်ပင်ပြီးနေဖြစ်တာပါ။မျိုးပြန်လည်ထူထောင်ရေးမှာအုတ်တချက်သဲတပွင့်အနေနဲ့ပါဝင်ခြင်းပါတယ်။
Homeback မိသားစုဟာမိလောင်မခံရတဲ့အိမ်တလုံးကိုဝယ်ပြီးသားသမီးဆွေမျိုးသားချင်း12ဦးစုပေါင်းပြီးတော့နေထိုင်ကြပါတယ်ပြန်လဲစီကားလာတဲ့မျိုးလေးကိုတခြားသူတွေလည်းပြန်လာကြလိမ့်မယ်လို့ Homeback မိသားစုကမျှော်လင့်နေပါတယ်ခင်ဗျာ
ခ
ကိုအောင်အောင်စီစီတစ်ဆက်ပင်နေတဲ့သုတဆောင်လေးအမေရိကန်တခွင်ကိုနားဆင်ခဲ့ကြရပြီးတဲ့နောက်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြရပါမယ်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ထားပါရရှင
်။မြန်မာနိုင်ငံမှာပြန်ပြည့်မြဲစွန့်ရင်ဖြစ်တဲ့ရေအားကနေပြက်စစ်ထုတ်ယူနိုင်မိမယ်။အခုချိန်ထိဖူလုံအောင်နိုင်နိုင်နေနေမလုံနိုင်သေးပါဘူး။ဒါကြောင့်တခြားပြန်ပြင်းမြဲစွန့်ရင်တွေဖြစ်တဲ့လေစွန့်ရင်နဲ့နေရောင်ခြည်စွန့်ရင်ကိုသုံးမယ်ဆိုရင်ရောအခြေအနေကဘယ်လိုရှိပါသလဲ။စွန့်ရင်ဌာနဒုဝန်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်တာထွေးရဲ့အမြင်ကိုကြည့်ရအောင်။
အဲ
့
ဒီမှာကျွန်တော်နှစ်ပိုင်းရှိပါတယ်ဆရာမ။ဘယ်လိုနှစ်ပိုင်းရှိလဲဆိုတော့ပြန်ပြင်းမြဲစွန့်ရင်ကဟိုအလကားရတယ်။နောက်တစ်ခါလူတွေဒီကိစ္စတာမယ်ပေါ့ဗျာ။လကားရတယ်ဆိုတော့တုံချမ်းမွေရတော့ဆိုတော့ကျွန်တော်တုံချမ်းဆက်ပြီးနိုင်ငံကြီးမှလည်းကျွန်တော်မျက်နှာကြည့်ရမလို့ဒီနိုင်ငံမှာဆက်ပြီးလာနေတဲ့လေအောင်ကြီးကဆက်ပြီးလာနေတဲ့လေကိုကျွန်တော်တုံးပါဆိုတော့ဒါလွန်သုံးနေပါလေ။အဲဒါနဲ့ဈေးနှုန်းကစက္ကနာစတာပဲ။ကျွန်တော်နိုင်ငံမှာငမတိဆုံးစပြက်တနာတက်မှာဈေးနှုန်းနဲ့
။ဘာကြောင့်ဈေးနှုန်းမှာပြက်တနာတွေဖြစ်လာတာပါလဲ
။ဒီကျွန်တော်တို့နိုင်ငံမှာဘာလို့ဒီဒိမေးသမားတွေရောဗာရီရောအကုန်လုံးကလည်းပြောနေတယ်ပေါ့သူများနိုင်ငံတွေမှာလေလေလေလေဘလို့ဈေးကျနေပြီးတော့ဗာလို့ကြာတယ်အဲ့ဒါကဒီလိုရှိပါတယ်ဆရာမနိုင်ငံတော်ဆာစီဒိုက်လောက်ကြတယ်ပါအမအမေရိကန်ကိုနိုင်တော့ကယ်လီဖိုးနီးယားမှာလေအောင်ကြီးဖွင့်နေတဲ့တုံးတဲ့အိမ်တွေကိုသူကိုနိုင်ကဆာစီဒိုက်လောက်ပြီးတော့မှာပြထောက်ပံ့နေတာမျိုးကြီးလားနောက်တစ်ခါကျွန်တော်တို့အမနိုင်ငံပြောရင်ဆရာမရေမော်တော်ကားတွေပေါ့မော်တော်ကားကိုကယ်လီဖိုးနီးယားယူနီဘာစီမှာကျွန်တော်ဆန်းသက်နေတယ်မော်တော်ကားတွေကို renewable ဒီ battery နဲ့တုံးတဲ့ပါအဲ့ဒါကိုသူကိုနိုင်ကအဲ့ဒီမော်တော်ကားစီးတဲ့လူကိုသူကဆာစီဒိုက်လောက်ပြီးတော့သူပဲအရင်ဖက်ဝင်ပြီးတာတော့ဒါလို့ဆိုတာဒါတွေကဒါလဲဆိုတော့နိုင်ငံတော်ကအရင်ဖြစ်ချင်းပြီးတော့ဆက်လက်ချမ်းပါတော့ဒါလုပ်တဲ့မက်သက်တွေဆိုတော့သူပြည်သူတွေကဝိသက်တာဘယ်လိုလုပ်ဘာလို့တော့ဖြစ်နေပါလဲဒါပေမဲ့ကျွန်တော်နိုင်ငံကတော့ဘယ်လိုဖြစ်လဲဆိုတော့နိုင်ငံတော်ကအဲ့ဒီလူဆိုလာတုံးတဲ့လူတွေကိုလည်းစာစီတိုင်းမလုပ်နိုင်ဘူးဘာလို့တစ်ဖက်ကလျှောက်ဆစ်တုံးတဲ့လူအလုံးဆက်လိုက်ထလာဆိုတဲ့သူသက်သာဘယ်လောက်ရှိလဲဆိုတော့ဒေါ်လာနဲ့ပြောရလို့ရှိရင်နမိကဆိုလို့ရှိရင်ဒေါ်လာ300လောက်နိုင်ငံတော်ကစာစီတိုင်းလုပ်လိုက်ရတယ်ပြန်ပြချင်ပြီးမှနောက်ပြန်ပြကန္တာအစ်ကိုလုံးလုံးလေးရတယ်ဗျာကျွန်တော်ဒီဒေါ်လာ300ဆိုတာကအိမ်အောင်စုပေါင်း300လောက်ဒီကျွန်တော်ကဆိုလာကိုအကောင်းဆုံးအိမ်အောင်စုပေါင်း300လောက်ကျမနေရမယ်ဘူးအဲ့တော့ဒေါ်လာ300ရှိလို့ရှိရင်အိမ်အောင်စုကိုကျွန်တော်ကရွှေချလိုက်ရတယ်ဆိုတော့ဒါတွေကျွန်တော်မလုပ်နိုင်တော့ဘူးဘာလို့လဲဆိုတော့တစ်ဖက်ကတအားချုံနေရတယ်ဆိုတော့တစ်ဖက်ကတအားဆက်ပြတ်လုပ်နေရတော့
ပြန်ပြင်းမြဲစွန့်ရင်တဲကနေအောင်ကြီးကိုတုံးတဲ့ဆိုလာစွန့်ရင်အတွက်ထုတ်လုပ်တဲ့ဈေးကတိတ်မသေးလာဘူးလို့လည်းပြောပါတယ
်အဲ့ဒီမှာဒီကပြောတာသူလာပြောပြင်ပြည်နိုင်ငံကြီးမကြပါဘူးကမှာကျွန်တော်နိုင်ငံကအခုဒီမင်းဘူးပါကျွန်တော်တဲတဲ့ဟာရှိပါတယ်မင်းဘူးပါတဲတဲ့ဟာဆိုလို့ရှိရင်တယူနစ်ကိုကျွန်တော်12ဆင့်ဘွယ်လောက်ကြပါတယ်12ဆင့်ဘွယ်လောက်နဲ့ထုတ်လုပ်မှုကြီးကြပါတယ်အဲ့လိုပဲကျွန်တော်အမေရိကန်ကုမ္ပဏီတစ်ခုမြန်မာနိုင်ငံကိုယင်သူကလက်ထက်ကလာပြီးတော့ဒီဝါယင်းနေနာမှုလုပ်မယ်ဆိုပြီးတော့ကျွန်တော်လာတဲ့အခါမှာကျွန်တော်မြန်မာဘက်မှာမြန်မာမျိုးဘက်မှာလုပ်မယ်ဆိုပြီးလုပ်တဲ့အခါမှာသူကိုယ်တိုင်ကလည်း12ဆင့်အောက်ကိုမလုပ်နိုင်ပါဘူးကမှာအဲ့တော့ကျွန်တော်ကဘာဖြစ်နေရလဲဆိုတော့12ဆင့်အောက်လုပ်နိုင်တယ်ဆိုတော့လူကြောင်ကမရှိဘူးမြန်မာနိုင်ငံထဲမှာသူကတော့ဒါဈေးနှုန်းဘက်ကအချမ်းရတော့ကျွန်တော်ဈေးအလျောက်ဖြစ်တဲ့နှစ်ဆလောက်ဈေးကြီးနေတယ်တောင်ပြီးသေးတယ်ဆိုလို့ရှိရင်နှစ်ဆနည်းလောက်ဈေးကြီးနေတဲ့ဟာဆိုတော့ဒါလည်းပဲကျွန်တော်ကတစ်ဖက်ကစဉ်းစားရမှာလားကမှာ
နေရို့လေးရို့ကိုတုံးဖို့အတွက်လုပ်မယ်ဆိုရင်အားနည်းချက်ကတွက်ဆလို့မရနိုင်တဲ့အချက်တွေလို့ဆိုပါတယ
်။ဒီဆိုလာတို့ဝင်းတို့ဆိုတာကျွန်တော်ကကိုယ်ကွန်ထရိုးအောက်မှာမရှိဘူးကမှာကိုယ်ကွန်ထရိုးအောက်မှာမရှိဘူးဆိုတာရှိတယ်ဒါပေမဲ့သူတို့ရဲ့ capacity တွေရှိသေးတယ် capacity factor ပေါ့ကမှာရယ်တစ်နေ့လုံးဆိုလို့ရှိရင်ကျွန်တော်ကဆိုလာဆိုလို့ရှိရင်ကျွန်တော်20ရာခိုင်နှုန်းလောက်တစ်နေ့လုံးရဲ့ရှိတဲ့နာရီအလုံး1560ရဲ့20ရာခိုင်နှုန်းလောက်ကိုသူကသူ့သဘောသူ့ချောင်းနေကျွန်တော်လုံးလို့မရဘူးအဲ့လိုပဲဝင်းဆိုတာလည်းပဲကျွန်တော်က20ရာခိုင်နှုန်းကနေပြီးတော့တစ်နေ့လုံးရဲ့1560နာရီရှိလို့ရှိရင်အဲ့ဒီနာရီရဲ့20နဲ့30ရာခိုင်နှုန်းကြားတဲ့နောက်မှာဝင်းကလည်းသူကသူ့သဘောသူ့ချောင်းနေအဲ့တော့ဘာဖြစ်လဲဆိုတော့ဒီသူ့သဘောသူ့ချောင်းပြီးတော့ line နဲ့တင်လာမယ် link နဲ့တင်နေမယ်ဆိုတော့ဟာကအမှန်ထားလို့မရဘူးဆရာမနိုင်ငံတိုင်းပါလေအမှန်ထားလို့ရတာကိုယ့်ရဲ့စီမံခန့်ခွဲ manageable scale ထဲမှာရှိတဲ့အမှန်ထားလို့ရတဲ့စက်တွေကိုအမှန်ထားပြီးတော့မှလိုအပ်တဲ့ထိုးအစားတစ်ခုလောက်နဲ့ခုနကပြောတဲ့ဘောပေါင်းခြင်းမထိခိုက်စေတော့လေတို့နေတို့အစားတစ်ချက်ကိုကျွန်တော်ကထိုက်တင်လာတော့သုံးတင်တယ်ဘာလို့သုံးတင်လဲဆိုတော့ပတ်စံနည်းနည်းပြင်ပြပါစီဘောပေါင်းခြင်းတစ်ချက်နဲ့လေတို့သုံးတယ်ဆိုတော့ဟာလေးကလည်းသဘောကျပါတယ်ဒါနဲ့အဲ့ဒီလိုမျိုးလုပ်ဖို့ပဲတင်ပါတယ်
နိုင်ငံအများပြားမှာပြန်ပြည့်မြဲစွန့်ရင်ကိုဘယ်လိုပုံစံနဲ့သုံးနေကြပါသလဲ
အမေရိကန်မှာလည်း400ခိုင်နှုန်း400ခိုင်နှုန်းနဲ့ပို့ပြီးတော့မှအဲ့နေလို့နေလို့မသုံးပါဘူးပြည်ထောင်ငံမှာလည်း400ခိုင်နှုန်းနဲ့ပို့မသုံးပါဘူးဒေနေမှာမှာလည်းကျွန်တော်သိတဲ့ဖွံ့ဖြိုးတဲ့နိုင်ငံကြီးတွေမှာဒါအဲ့လောက်ကြီးမသုံးပါဘူး တုံးလို့ရှိရင်လည်းဘာပြောတာဖြစ်မှာဆိုသူ့ပြည်သူကတအားကစင်းတော့ရေးကြီးမှာသိကြပါတယ်အဲ့တော့သူ့နိုင်ငံတအားချမ်းသာရင်တော့သူတုံးရင်တုံးမယ်ဒါပေမဲ့အဲ့လိုတုံးတဲ့နိုင်ငံတွေကဘာဘာထည့်ပြီးတော့လုပ်ရမလဲဆိုတော့ဆရာမအဲ့လိုဆိုလာတို့ဝင်းတို့ကမပြည်ငိမ့်တဲ့ဓာအားကိုသူကပေးနေတဲ့အတွက်ကြောင့်မလို့သူဒီပြည်ငိမ့်တဲ့ဓာအားကိုသူများနိုင်ငံနဲ့ရက်ဆက်ဆက်ကြောဓာအားလိုင်းတွေ့ပြီးတော့သူကအချိန်မျိုးကြီးဆက်ကနိုင်ဆက်ကနိုင်မှာဒါအဝေရောင်းသူကလုတ်ထားပြီးတော့မှမပြည်ငိမ့်တဲ့ဒီမှာသူကဝေတုံးပါလေဆရာအဲ့လိုမျိုး communicate လုပ်လိုက်တဲ့အခါကျတော့ဒီနိုင်ငံထဲမှာကြည့်လိုက်ရင်တော့တက်စင်ဖိန်အားတွေဟာနေလို့နေလို့ညားကျင်ညားနေတယ်တခြားကိစ္စတွေလဲကျင်နေနေတယ်ဒါပေမဲ့သူစက်မထားတော့ဒီနိုင်ငံကဝယ်သုံးတဲ့ဓာအားတွေဒီဝယ်သုံးနေရဲဆိုတော့သူတို့ပြုတ်ထားကြတယ်ဥပမာဆီယမ်မာရဲ့ဘိနက်ကိုကျွန်တော်ပြောမယ်ဘိနက်နိုင်ငံမှာဓာအားတယူနစ်ကို 30% လောက်ရှိတယ်ဆီယမ်မာ 30% ဆိုတာဆီယမ်မာကျွန်တော်နိုင်ငံနဲ့တွေ့ရင်အခုချိန်ဆိုရင်ဓာအားတယူနစ်ကိုမြေ400ကျပ်တယ်အဲအခုကျွန်တော်တို့အစိုးရအောက်နေတာ35ကျပ်40တယူနစ်ကို50ပေါ့ဗျာအဲနည်းနည်းပို့တော့နေလို့85ကျပ်ဒီဖြစ်သွားနိုင်တာပေါ့အဲ့ဒီမှာ 30% လောက်ပေါက်တယ်ဒါဖြစ်လို့လဲဆိုတော့သူ့နိုင်ငံချမ်းသာလို့ပါဆီ
ယမ်မာမြန်မာနိုင်ငံလိုအခြေအနေအတွက်စွန့်ရင်ကိုအကောင်းဆုံးရယူနိုင်အောင်ဘာတွေလုပ်တင်ပါသလဲ
ကျွန်တော်တို့ကအခုကအဆင်းရဲဆုံးနိုင်ငံပါအဆင်းရဲဆုံးနိုင်ငံဆိုတော့ကမ္ဘာနဲ့လည်းလက်လျောညီထူရှိအောင်နေထိုင်နေရမယ်နောက်လူသားဆန်ပေးရမယ်လူသားဆန်တယ်ဆိုတော့ကျွန်တော်တဘောပေါ်နေဒီကအနည်းဆုံးဖြစ်နေတဲ့ဆိုလာတို့ဝင်လို့လည်းတုံ့ပြန်တယ်ဒါနဲ့ကိုယ်နိုင်ငံအခြေအနေကိုဓာတ်ကပေးဈေးပေးနိုင်တဲ့အခြေအနေပေါ်မှာတွေ့ရမယ်နောက်တစ်ခါဓာတ်မပြည့်ငြိမ်မှုဖြစ်လာခဲ့လို့ရှိရင်ငွေတွေကမှကျွန်တော်တို့နိုင်ငံရဲ့လျှော့ဆင်ပြီးရတကယ်ကိုမနိုင်ဝန်ထမ်းထားရတာပေးထားတဲ့လူသုံးတာနဲ့ထုတ်တာနဲ့တော့မနိုင်ဘူးအဲ့ဒီအချိန်မှာကိုယ်ကလည်းဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်လုပ်နေဒီဓာတ်အားမျိုးကခဏခဏများများနဲ့ဝင်ရှုပ်နေလို့ရှိရင်ဝင်ပါနေလို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့ဓာတ်အားစနစ်ကလုံးဝတည်ငြိမ်ကြအကြောင်းမရှိတော့ဘူးအရန်ဓာတ်အားလေးတွေပါလေးတွေရှိတဲ့နိုင်ငံမျိုးဆိုရင်တော့ဝင်လိုက်ထွက်လိုက်ကပြဿနာမရှိဘူးကျွန်တော်အရန်ကိုမရှိတဲ့နိုင်ငံဆိုတော့မရှိရှိတာပဲသုံးမယ်ဆိုရင်တော့ဟိုအခြေခံကြရစီက renewable တွေကဒီကလည်းစသုံးနေပါလေပိုဆိုင်လေးကနေဆိုတော့ကြောင်မှုကြီးသုံးနေပါလေဒီကသုံးနေပါလေဒါနဲ့လေနဲ့လေကိုတော့ထိုက်တဲ့ပမာဏလေးကိုနေ့လေကင်းလေးတွေမှာဝင်ပေးလို့ရှိရင်ဘာကောင်းသွားမလဲဆိုတော့ကျွန်တော်ရေရလေးအစ်စ်လို့လုပ်ငန်းကြီးရလေပြီးရေလောင်ကန်လေးရကြီးကိုထုတ်မသုံးမနဲ့သုံးသွားခြင်းအဖြစ်ရေလောင်ကန်လေးရကြီးပြီးလူရည်တည်ကြလို့ရှိရင်ကျွန်တော်မိရစ်အားနေနိုင်ငံမှာသုံးနေကြမှာအဲ့ဒီခါလို့ရှိရင်မနိုင်မနှင်းဖြစ်ပြီးတော့တနိုင်ငံလုံးမောင်းသွားတာတွေပဲဒီအောင်ဖြစ်တယ်အဲ့လိုအဖြစ်မျိုးအတွက်သူကရေခံထားလို့ရတာပဲဒါကတော့ကျွန်တော်ကအတားပြည့်အားနည်းချက်တွေကျွန်တော်ချိန်ဖို့ပြီးတော့ပြောတာ
ဆိုရင်ဝင်ကြီးဌာနဒုဝင်ကြီးဟောင်းဦးမော်သားထွေးရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြဦးမယ်နော်
တခင်မျိုးသက်စီစီတိဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညမှာအစ်စ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုအခုလိုစနေမနေ့ခင်းနိုင်မှာနားဆင်နိုင်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။အခုမနေ့ဖက်ထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုတော့ကိုချော်ချော်သိန်းကပြောပြပေးပါဦးမယ်ရှင်။
အမေရိကန်ပြည်ထောင်စုကနေ့စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာထဲမှာမြန်မာနိုင်ငံကိုစိုးရိမ်ရတဲ့နိုင်ငံစီးရင်နဲ့ဆက်ထည့်ထားပါတယ်။1998ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံပါဝင်နိုင်ငံတချို့မှာဘာသာရေးလွတ်လပ်ခွင့်ကိုစနစ်တကျချိုးဖောက်နေတယ်ဆက်ပြီးချိုးဖောက်တာတွေကိုလည်းလက်ပိုက်ကြည့်နေတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။နိုင်ငံတကာလူ့ခွင့်ရေးချိုးဖောက်သူတွေပေါ်အရေးယူပိုင်ခွင့်ရှိတဲ့ Global Magnitsky ဥပဒေနဲ့ဒီလာထဲမှာလူပုဂ္ဂိုလ်68ယောက်နဲ့နိုင်ငံ9နိုင်ငံကိုအာဂရီလိုက်စားမှုလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ရေးယူခဲ့တာကိုလည်းအမေရိကန်နိုင်ငံကြားရေးဌာနကထုတ်ပြန်တဲ့အစီအစဉ်စာထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဟာတည်ငြိမ်နေပေမဲ့ရခိုင်ပြည်နယ်အရေးအပါဝင်ပြည်တွင်းပြည်ပမှာရင်ဆိုင်ရမယ့်အခြေအနေတွေရှိနေဆဲဖြစ်တဲ့အကြောင်းအပြည်ပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့ IMF ကပြောပါတယ်။ဒိုင်းပြည်လူဦးရေနဲ့မဟာဗျူဟာကျတဲ့ရင်းမြစ်နေထားရရေရှည်စီးပွားရေးအလားအလာအားကောင်းနေပေမဲ့မျောလင့်ထားတာတဲ့တိုးတက်မှုတွေအားနည်းနိုင်တယ်လို့ IMF ကိုယ်စားလှယ်အဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်အဆုံးသတ်ဖြစ်ကြာသပတေးနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။2020ပြည့်နှစ်ဖေဖော်ဝါရီလ4ရက်နေ့ကွန်ဂရက်လွှတ်တော်မှာနိုင်ငံတော်အခြေပြမိန့်ခွန်းပြောဖို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကဖိတ်ကြားတာကိုသမ္မတဒေါ်နယ်ထရမ့်ကလက်ခံထားတယ်လို့သမ္မတအင်ပြူတော်ကတောက်ကြနေမှာပြောပါတယ်။လွှတ်တော်ညပေါင်းကွန်ဂရက်တွင်2020ပြည့်နှစ်ဖေဖော်ဝါရီလ4ရက်အင်္ဂါနေ့၌သမ္မတအနေဖြင့်နိုင်ငံတော်အခြေပြမိန့်ခွန်းပြောကြားရန်မိမိတို့ရဲ့အခြေခံဥပဒေကိုလေးစားသမှုပြုသည့်သဘောထားဖြင့်ဖိတ်ကြားပါသည်လို့မစ္စစ်ပလိုစီကသမ္မတစီပို့တဲ့စာထဲမှာရေးထားပါတယ်။အိန္ဒိယနိုင်ငံမှာမကြာသေးခင်ကပြဋ္ဌာန်းလိုက်တဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေသစ်အပေါ်ကန့်ကွက်ဆန္ဒပြပွဲတွေကိုရဲတပ်ဖွဲ့ကပြစ်ခတ်နေတဲ့အကြောင်းတေဆုံးသူ14ယောက်ရှိသွားပြီဖြစ်ပြီးဖမ်းဆီးခံထားရသူ4000ကျော်ရှိပါပြီခင်ဗျာ
စနေနေ့မနက်ခင်းထိတ်တဲရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါ။အခုမနက်စီစဉ်ထုတ်လွှင့်ရေးမှူးကကိုညံဝင်းအောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါရရှင်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအတွက်ကိုရော့စိတ်ပါရှင်လန်းချမ်းမြေတဲ့နေ့ဖြစ်ပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.